Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်နိုဝင်ဘာလ10ရက်တောက်ကြညာစီစဉ်တွေကိုမြမစတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ဒီညစီစဉ်တွေကို line to meter 1925 32အပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်နဲ့တက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကိုသင်းပက်အုပ်ချုပ်ဖို့အစီအစဉ်ရှိဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နေရာဆွန့်ခွာသူ9000နီးပါးရှိလာပြီလို့ကုလသမဂ္ဂကပြောပါတယ်ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်ရဲ့လုံခြုံရေးစိုးရိမ်မှုပေါ်အလေးထားဖို့တရုတ်အစိုးရကတက်တွန်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင
်ကျေးဇူးပါကိုဇွန်ဝင်းလိုက်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ရှမ်းမြောက်ညီနောင်မဟာမိတ်တွေကွမ်းလုံမြို့ကိုတင်ပိုက်လိုက်တာမှာ MNDA ကိုကန့်တက်ပြောခွင့်ရက
ကွမ်းလုံဖက်တော့အခုလိုလိုစေတိုက်ပွဲတော့ဆက်လက်ဖြစ်နေပါတယ်ကျွန်တော်တို့အနေနဲ့မြို့ကိုထိန်းထားနိုင်ပေမဲ့လည်းအဲဘေးမှာရှိဘေးတစ်ဝိုက်မှာရှိတဲ့စစ်ကောင်စီနဲ့တိုက်ပွဲဆက်လက်ပေါ်ဆောင်နေပါပဲ
ဒီရှမ်းပြည်မြောက်ပိုင်းမှာပဲစစ်ပြေးဒုက္ခတွေက9000ငန်းရှိလာပြီးစာဝတ်နေရင်အခက်ကြုံလာနေပါတယ်နောက်ဒီရှမ်းမြောက်ညီနောင်စစ်စင်ရေးကြောင့်မြန်မာစစ်တပ်ဖျို့ဖျဲအာနေပြီးတရုတ်မူဝါဒပြောင်းဝင်အစားလို့သုံးသပ်နေကြပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့တောက်ချာညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆွန်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝတ်လိုက်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသကိုတိုက်ခိုက်သိမ်းပိုက်ပြီးအုပ်ချုပ်ဖို့အစီအစဉ်ရှိဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကအမေရိကန်အခြေစိုက် Fox သတင်းဌာနကိုပြောကြားလိုက်ပါတယ်။ဟာမတ်စ်နဲ့အပြစ်ခတ်ရက်ဆဲရာဟာလက်နက်ချအညံ့ခံတဲ့သဘောတည်းရောက်တဲ့အတွက်ဟာမတ်စ်အဖွဲ့နဲ့အပြစ်ခတ်ရက်ဆဲရေးလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်နတန်ယာဟုကပြောပါတယ်။အခုသတင်းပတ်အစောပိုင်းကတော့ဘလို့လှုပ်ဆောင်မယ်ဆိုတဲ့အသေးစိတ်အခြေအနေတွေကိုပြောဆိုခြင်းမရှိဘဲဂါဇာရဲ့လုံခြုံရေးကိုအစ္စရေးကတာဝန်ယူမယ်လို့ပြောကြားခဲ့ပါတယ်။အစ္စရေးကိုအောက်တိုဘာလ9ရက်နေ့ကဟာမတ်စ်အဖွဲ့ကဝင်ရောက်တိုက်ခိုက်တာမျိုးနောက်ထပ်မပြုတ်လုံနိုင်အောင်ဂါဇာကမ်းမြောင်မှာခိုင်မာတောင့်တင်းတဲ့တပ်ဖွဲ့ဝင်တွေထားရှိသွားမယ်လို့မနေ့ကြာသပတေးနေ့က Fox သတင်းဌာနနဲ့ပြုတ်လုံတဲ့မေးမြန်းကမ်းမှာဝန်ကြီးချုပ်နေတန်ယာဟုကပြောကြားခဲ့ပါတယ်ဒီတော့တွင်အစ္စရေးဘက်ကဂါဇာကမ်းမြောင်မြောက်ပိုင်းဒေသစစ်ဆင်ရေးတွေကိုမနေ့ကြာသပတေးနေ့ကစပြီးနေ့စဉ်၄နာရီကြာရပ်ဆိုင်းပေးမယ်လို့အတည်ပြုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီနီယာကမနေ့နိုဝင်ဘာလ9ရက်နေ့မှာပြောပါတယ်ခင်ဗျာ
ဒီအစ္စရေးတောင်ပိုင်းကစာတင်ကြောင်းကိုစီးရီးယားဘက်ကဒရုန်းနဲ့ပစ်လိုက်လို့လက်တုံပြန်ခဲ့တယ်လို့အစ္စရေးဘက်ကပြောလိုက်ပါတယ်။စီးရီးယားနိုင်ငံမှာအခြေစိုက်တဲ့အဖွဲ့အစည်းတစ်ခုကဒရုန်းယာဉ်နဲ့ပစ်ခတ်လိုက်တာကြောင့်အစ္စရေးနိုင်ငံတောင်ပိုင်းအီလက်မြို့မှာရှိတဲ့စာတင်ကြောင်းကိုမနေ့ကျတာရီကထိမှန်သွားခဲ့တယ်လို့ဒါအတွက်လက်တုံပြန်တိုက်ခိုက်ခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောလိုက်တာပါ။စီးရီးယားနယ်စပ်နဲ့မိုင်400လောက်ဝေးပြီးပင်လယ်နီအနီးနားမှာရှိတဲ့အီလက်မြို့ကိုပစ်ခတ်တိုက်ခိုက်တဲ့ဒီဖွဲ့စည်းရဲ့နာမည်ကိုတော့ Israel စစ်တပ်ကထုတ်ဖော်ပြောဆိုထားခြင်းမရှိသေးပါဘူး။ဒါပေမဲ့ Syria နိုင်ငံဘက်ကနေပြုလုပ်တဲ့အကြမ်းဖက်တိုက်ခိုက်မှုတိုင်းအတွက် Syria မှာတာဝန်ရှိတယ်လို့တော့ Israel စစ်တပ်ကထုတ်ပြောထားပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာမှုမရှိသလိုကြီးမားတဲ့ပျက်စီးဆုံးရှုံးမှုလည်းမရှိဘူးလို့ Israel ဘက်ကတော့ပြောပါတယ်။ Israel မြို့ဟာ Israel တွေပင်လယ်နီကိုထွက်တဲ့အဓိကစီးပွားရေးအချက်အချာမြို့လည်းဖြစ်ပါတယ်။ Hamas အဖွဲ့က Israel နိုင်ငံအတွင်း October 9ရက်နေ့မှာဝင်ရောက်တိုက်ခိုက်မှုပြီးတဲ့နောက်အစ္စရေးရဲ့အင်ဂျင်နိုင်ငံတွေတဲကနေအစ္စရေးကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းဖြစ်ပေါ်လာနေပါတယ်ခင်ဗျာ
အမေရိကန်ယူကရိန်းလက်နက်ပူးတွဲထုတ်လို့ရေးဆိုင်ရာညီလာခံကိုအမေရိကန်ပြည်ထောင်စုမှရှေ့လအတွင်းကျင်းပနိုင်လိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းယူကရိန်းသမ္မတရုံးဝန်ထမ်းအရာရှိချုပ်ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်ကယူကရိန်းကိုအဓိကလက်နက်ထောက်ပံ့ပေးနေတဲ့နိုင်ငံလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီတို့အကြားအရေးပါတဲ့သဘောတူညီချက်ကိုရရှိထားကြောင်းဒါကြောင့်နိုင်ငံပူးတွဲလက်နက်ထုတ်လို့ရေးဆိုင်ရာညီလာခံကိုလာမယ့်ဒီဇင်ဘာလအတွင်းအမေရိကန်နိုင်ငံမှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ထမ်းအရာရှိချုပ်အန်ဒရီယာမတ်ကယူကရိန်းရုပ်သံသတင်းဌာနတစ်ခုကိုပြောကြားလိုက်တာပါ။အနောက်နိုင်ငံတွေရဲ့လက်နက်ထောက်ပံ့မှုတွေရော့ကျသွားမှာစိုးရိမ်တဲ့အတွက်ယူကရိန်းကသူ့ဟာသူလက်နက်ထုတ်လုပ်နိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဒါ့အပြင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့2022ခုနှစ်မတိုင်ခင်ကတည်းကလက်နက်ထုတ်လုပ်ရေးကိုထိရောက်စွာလုပ်နိုင်စွာမရှိတာနဲ့ပွင့်လင်းမြင်သာမှုမရှိတာတွေကြောင့်ရပ်တန့်နေခဲ့တဲ့ပြည်တွင်းလက်နက်ထုတ်လုပ်မှုကိုလည်းပြန်လည်အသက်သွင်းဖို့ယူကရိန်းကကြိုးစားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းအနောက်နိုင်ငံတွေကပေးထားတဲ့လက်နက်တွေပြန်လည်ပြင်ဆင်နိုင်ရေးအတွက် ဂျမန်လက်နက်ထုတ်လုပ်ရေးကုမ္ပဏီတစ်ခုနဲ့ယူကရိန်းကသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်စက်တင်ဘာလတုန်းကတော့နောက်နိုင်ငံတွေကလက်နက်ထုတ်လုပ်တဲ့ကုမ္ပဏီပေါင်း250တယောက်တဲ့လက်နက်ပြပွဲတစ်ခုကိုယူကရိန်းမှာပြုလုပ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံကထိပ်တန်းသံတမန်တွေနယူးဒေလီမြို့တော်မှာ5ချိန်မြောက် 2+2 လို့ခေါ်တဲ့ဆွေးနွေးပွဲကိုဒီနေ့ပြုလုပ်ခဲ့ကြပါတယ်ဒေတာရင်းကမ္ဘာလုံခြုံရေးဆိုင်ရာကိစ္စတွေကိုနှစ်နိုင်ငံကနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေအပြန်အလှန်ဆွေးနွေးခဲ့ကြတာပါဣသရေလ်ဟမတ်စစ်ပွဲဖြစ်ပွားနေချိန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ကအိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမေယမ်ဂျိုင်ရှန်ကာနဲ့ကာကွယ်ရေးဝန်ကြီးရက်စနက်ဆင်းတို့ကြားအာရှတိုက်အနောက်ပိုင်းဒေသဖြစ်ပေါ်တိုးတက်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့အိန္ဒိယကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေခိုင်မာတိုးတက်အောင်ဆောင်ရွက်သွားဖို့ရှိတယ်လို့လည်းဒီထိပ်တန်းအရာရှိတွေကကတိပြုခဲ့ကြပါတယ်။အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်ပွင့်လင်းလုံခြုံပြီးသားယာဝါပြောရေးကိုဆောင်ရွက်သွားမှာဖြစ်သလိုပူးပေါင်းဆောင်ရွက်မှုတွေတိုးတက်ခိုင်မာသွားအောင်လုပ်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။ဒေသတွင်းနဲ့ကမ္ဘာကြီးရာကိစ္စတွေနဲ့ပတ်သက်လို့အာရှတိုက်အနောက်ဘက်အရှေ့လက်ပိုင်းဒေသမှာဖြစ်နေတဲ့ပြဿနာဟာစိုးရိမ်စရာဖြစ်တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမေယမ်ဂျိုင်ရှန်ကာကပြောခဲ့ပါသေးတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11683ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွေးအမေရိကန်တန်ကနေတောက်ချာနေညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာမြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းမှာညီနာမဟာမိတ်သုံးဘွဲ့ကလွန်ခဲ့တဲ့တည်င်းနှစ်ပတ်လောက်မှာ10/29စစ်စင်ရေးစတင်ခဲ့တဲ့အချိန်ကစလို့နေရဆွန့်ခွာထွက်ပြေးနေရသူပြည်တွင်းဒုက္ခသည်ပေါင်း 5,000 နီးပါးရှိခဲ့ပြီလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညီနာရေးမှူးရုံး UNOCHA ကဒီကနေ့နိုဝင်ဘာလ10ရက်နေ့မှာပြောပါတယ်နိုဝင်ဘာလ9ရက်နေ့ထိရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အရသာပြည်သူပေါင်း 5,000 နီးပါးနေရဆွန့်ခွာထွက်ပြေးခဲ့ရတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာ2022ခုနှစ်စမ်းမှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အတွက်စစ်ရေးအကြီးအမားဆုံးစင်ခေါ်မှုဖြစ်တယ်လို့သုံးသပ်သူတွေကလည်းပြောပါတယ်။ကုကံတိုင်းသားလက်နက်ကိုင် MNDAA အဖွဲ့တအောင်တိုင်းသားလက်နက်ကိုင် TNLA အဖွဲ့နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့ပါတဲ့ညီနောင်သုံးဘွဲ့ကတရုတ်နဲ့မြန်မာအကြားကအ धिक ကုန်သွယ်ရေးလမ်းကြောင်းကိုထိန်းချုပ်ပိတ်ဆို့ပြီးစစ်ကောင်စီရဲ့စခန်းပေါင်းအနည်းဆုံး150လောက်ကိုတင်ပတ်လိုက်တဲ့အပြင်မြို့အတော်များများကိုလည်းထိန်းချုပ်ထားပြီးလို့ထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့မြောက်ပိုင်းစစ်တပ်နာချုပ်တရှိရာလာရှုံမြို့မှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့10/29စစ်စင်ရေးစတင်ကြတဲ့ကပိတ်ထားခဲ့တဲ့လာရှုံလေစိဟာအခုချိန်ထိပိတ်ထားတော့မယ်လို့မြို့ကန်နေရဲ့ပြောဆိုချက်ကိုအခြေခံပြီး AFP သတင်းမှရေးပါတယ်ရှမ်းပြည်နယ်အတွင်းကမြို့အတော်များများအပါအဝင်ကချင်ပြည်နယ်စကိုင်းနယ်မကွေးတိုင်းတွေမှာလည်း10/29စစ်စင်ရေးနဲ့ချိတ်ဆက်တဲ့တိုက်ပွဲတွေဖြစ်ပေါ်နေသလိုကယားပြည်နယ်မှာလည်းအဲ့ဒီစစ်စင်ရေးနဲ့အလားတူတူတဲ့11/39စစ်စင်ရေးကိုလွန်ခဲ့တဲ့နေ့ကစတင်ခဲ့ပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်မှာပဲတိုက်ခိုက်နေသူတွေအနေနဲ့တရုတ်ရဲ့လုံခြုံရေးစိုးရိမ်မှုပေါ်အလေးထားဖို့တရုတ်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းတိုက်ပွဲတွေဖြစ်နေတာကိုတရုတ်ကအခုလိုစိုးရိမ်တောင်းဆိုလိုက်ကြောင်းနဲ့လက်ဆက်လုံခြုံရေးအတွက်တိုက်ပွဲတွေချက်ချင်းရပ်ဖို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝင်ဘင်းကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာထပ်မံတောင်းဆိုလိုက်တာပ
ါ我们高度关注缅北冲突敦促缅各方立有关
မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့အားလုံးအနေနဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်လုံခြုံရေးကိုထိန်းသိမ်းဖို့တရုတ်အစိုးရကတိုက်တွန်းပါတယ်တရုတ်နိုင်ငံဘက်ကလုံခြုံရေးစိုးရိမ်မှုပေါ်အလေးထားကြဖို့နဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေတရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်တရုတ်အစိုးရနဲ့တူပူးပေါင်းဆောင်ရွက်ပါလို့တရုတ်နိုင်ငံကြ ాయి ဝန်ကြီးဌာနပြောခွင့်ရဝန်ဝင်ဘင်းကဒီနေ့ပဲပြောကြားခဲ့တာပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာရင်နယ်နဲ့သဘာဝတန်းခွေပိုက်လိုင်းတွေရဲ့လုံခြုံမှုပိုင်းကိုတော့မထိခိုက်ဘူးလို့လည်းသူကဆက်ပြောခဲ့ပါတယ်တရုတ်မြန်မာရင်နယ်နဲ့သဘာဝတန်းခွေပိုက်လိုင်းစီမံကိန်းဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှာအရေးကြီးတယ်လို့နိုင်ငံလုံးနဲ့နိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိစေတယ်လို့လည်းတရုတ်အစိုးရပြောခွင့်ရကရှင်းပြပါသေးတယ်။တိုင်းဒေသနဲ့ကိုင်းညီနောင်မဟာမိတ်သုံးဘွဲ့ကစစ်စင်ရေးတစ်တုံညာနှစ်ခွန်ကိုစတင်ခဲ့ပြီးတဲ့နောက်ပိုင်းတရုတ်နယ်စပ်မြို့တွေအပေါ်လက်လက်ကြီးတွေကျလာရှိတယ်လို့တရုတ်နိုင်ငံသားတချို့သိဆုံးခဲ့ရတယ်ဆိုတဲ့သတင်းတွေလည်းထပ်ပေါ်လာခဲ့ပြီးမှအခုလိုပြောတာပါ။တရုတ်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံဘက်ကတိုက်ပွဲပြင်းထန်တဲ့နေရာတွေကိုရှောင်ရှားဖို့လည်းတရုတ်အစိုးရကသတိပေးထားပါတယ်ခင်ဗျ။
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခါစီနာကအထက်ချုပ်စေယုံလုပ်သားတွေတောင်းဆိုနေတဲ့လစာပမာဏနောက်ထပ်တိုးပြီးတော့မှမဟုတ်ဘူးဆိုပြီးပြချလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအထက်ချုပ်လုပ်သား၄တန်းလောက်ဟာအခြေခံလစာ၃စနေပါတိုးပြီးဖို့တောင်းဆိုထားတာပါ။ဒါပေမဲ့လည်းလစာကို56ရာခိုင်နှုန်းကျော်ဘင်္ဂလားဒေ့ရှ်ကာတာ12,500အမေရိကန်$114အထိဒီဇင်ဘာလ၁ရက်နေ့ကစတိုးမြင့်ပေးသွားမယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရကအင်္ဂါနေ့မှာပြောဆိုထားပါတယ်။ဒါဟာ၅နှစ်အတွင်းပထမဆုံးအကြိမ်လစာတိုးပြီးတာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအထက်ချုပ်စက်ယုံပေါင်း3,500လောက်ကနေ Levi's, Zara, H&M တို့နာမည်ကျော်နိုင်ငံတကာအဝတ်ထည်တွေကိုထုတ်လုပ်ပေးနေပြီးပြည်ပဝင်ငွေရဲ့8,500ခန့်နှုန်းနဲ့ညီမျှတဲ့ဒေါ်လာ55ဘီလီယံနှစ်စဉ်ဝင်ငွေရနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစီးပွားရေးကိုအဓိကအထောက်အကူပေးနေတဲ့လုပ်ငန်းတွေထဲအထက်ချုပ်စက်ယုံလုပ်ငန်းဟာအဓိကကျတဲ့လုပ်ငန်းတစ်ခုဖြစ်ပြီးနိုင်ငံရဲ့အသက်တင်ကုန်ထုတ်လုပ်တန်ဖိုးGDP ရဲ့16ရာခိုင်နှုန်းလဲအထက်ချုပ်လုပ်ငန်းဝင်ကနေရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအမျိုးသမီးအများစုပါဝင်တဲ့အထက်ချုပ်စက်ယုံလုပ်သားတွေရဲ့လစာဟာဘင်္ဂလားဒေ့ရှ်ကာတာ8,300လောက်ပဲရှိတာကြောင့်အထက်ချုပ်စက်ယုံလုပ်သားတွေဟာဒီဝင်ငွေနဲ့ရပ်တည်ဖို့ခက်ခဲနေကြတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာလူကြီးဟာပထမဆုံးတန်း8,000ကျော်သွားပြီလို့အမေရိကန်သံတမန်ဆိုင်ဌာနကခန့်မှန်းလိုက်ပါတယ်။စက်တင်ဘာ26ရက်နေ့မှာကမ္ဘာလူကြီး10ဘီလီယံကျော်သွားခဲ့တာလို့မနေ့ချက်သားတွေကပဲပြောခဲ့တာဖြစ်ပါတယ်။ကလေးမျိုးဖွားမှုနှုန်းကျဆင်းနေပေမဲ့အသက်ပိုရှည်လာတာကြောင့်အခုလိုလူကြီး10ဘီလီယံကျော်သွားတာလို့လည်းသုံးသပ်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ရေရှည်မှာတော့လူကြီးတိုးတက်မှုနှုန်းဆက်ပြီးကျဆင်းနေမယ်လို့အမေရိကန်သံတမန်ဆိုင်ဌာနကဆက်ပြောထားပါတယ်။ကမ္ဘာလူကြီးဟာတက္ကသိုလ်2006ဘီလီယံရှိခဲ့တာကနေ2023ခုနှစ်မှာတော့1ဘီလီယံတိုးပြီး10ဘီလီယံကျော်သွားတာလို့ထုတ်ပြန်ချက်မှာဆက်ဖော်ပြခဲ့ပါတယ်။ကုလသမဂ္ဂကတော့လွန်ခဲ့တဲ့တစ်နှစ်လောက်တည်းကကမ္ဘာလူကြီးက10ဘီလီယံပြည့်သွားပြီလို့ခန့်မှန်းထားပါတယ်ခင်ဗျာ VOA American တရဲ့နိုမလာဆေးရဲ့တောက်ကြညာအထူးခြားဆုံးသတင်းတွေကိုကိုစော်ဝန်နိုင်နေပဲပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့မြန်မာနိုင်ငံကရှမ်းမြောက်ဒေသညီနောင်မဟာမိတ်တွေကွန်းလုံမြို့ကိုသိမ်းပိုက်လိုက်တဲ့သတင်းပါဒီတရုတ်မြန်မာနယ်စပ်ဒေသကစေရေးရအရေးပါတဲ့ကွန်းလုံမျိုးကို MNDAA ကုကံတက်တွေကသိမ်းပိုက်ထားပြီးအလုံးစုံထိန်းချုပ်နိုင်ဖို့ဆက်ကြိုးစားနေတယ်လို့အဖွဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။လောလောဆယ်မှာမျိုးကိုထိန်းချုပ်နိုင်ပေမဲ့မျိုးအနီးမှာအခြေစိုက်တဲ့စစ်ကောင်စီတက်တွေနဲ့ဆက်လက်တိုက်ပွဲပြင်းထန်နေသေးပါ။ရှမ်းမြောက်ဒေသရဲ့နောက်ဆုံးရတိုက်ပွဲသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
။တစ်တုံညာနှစ်ကွန်စစ်စင်ရေး15ရက်မြောက်နေ့မှာကွန်လုံမျိုးကိုသိမ်းပိုက်ထားပြီးအလုံးစုံထိန်းချုပ်နိုင်ဖို့ဆက်လက်ကြိုးစားနေတယ်လို့ MNDAA ကိုကံတက်ကသတင်းထုတ်ပြန်လိုက်ပါတယ် MNDAA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလီကြားဝင်းကကွန်လုံမျိုးကိုသိမ်းယူလိုက်ကြောင်းနဲ့အနီးပတ်ဝန်းကျင်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေသေးပဲလို့ VOA ကပြောပါတယ
်ကွန်လုံဖက်တော့အခုလိုလိုဆယ်တိုက်ပွဲတော့ဆက်လက်ဖြစ်နေပါတယ်ကျွန်တော်တို့အနေနဲ့မြို့ကိုထိန်းထားနိုင်ပြီမဲ့လည်းအဲဘေးမှာရှိဘေးတစ်ဝိုက်မှာရှိတဲ့စစ်ကောင်စီနဲ့တိုက်ပွဲဆလပ်ပေါ်ဆောင်နေပါပြ
ီ။စစ်ကောင်စီကဒီလနိုဝင်ဘာ17ရက်မနက်ဖြန်မှာတရုတ်နိုင်ငံအကူအညီနဲ့တိစောက်ထားတဲ့ကွန်လုံသရားတစ်ကိုဖွင့်လှစ်ဖို့ပြင်ဆင်နေချိန်မှာပဲညီနောင်မဟာမိတ်တပ်တွေကသိမ်းယူလိုက်တာဖြစ်ပါတယ်။ကွန်လုံမြို့ဟာ1982ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီဘာကဘာနဲ့ရဲ40တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလဲဖြစ်ပြီးကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အနီးမှာတည်ရှိသလိုချင်းရွှေဟော်တရုတ်နယ်စပ်ကုန်သွယ်ရေးလမ်းပေါ်ကစီးရီးအရာအရေးပါတဲ့မြို့ဖြစ်ပါတယ်။ဒီကနေ့မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်အပါအဝင်ပါစင်ကျော်ကုန်းကိုညီနောင်မဟာမိတ်အဖွဲ့တွေကဒီကနေ့မနေ့ပိုင်းမှာသိမ်းယူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။အခုလိုပါစင်ကျော်ကုန်းသိမ်းယူတာနဲ့ပတ်သက်လို့တော့ MNDAA ပြောခွင့်ရကအတီမပြုတ်နိုင်သေးကြောင်းအခုလိုပြောပါတယ
်။ဒီအချိန်လေးကိုကျွန်တော်အတီမပြုတ်ပေးနိုင်သေးဘူးဗျာနော
်။လောက်ကင်မြို့မှာရောက်ရှိနေသူတွေကိုဆက်သွယ်မေးမြန်းရမှာတော့ပါစင်ကျော်ကုန်းဘက်မှာလက်နက်ကြီးပစ်ခတ်တံတွေဇက်တိုက်ကြားနေရတယ်လို့လေရင်တွေလာတာကိုလည်းတွေ့မြင်ရကြောင်းပြောပါတယ်။ဒီလ9ရက်နေ့ည10နာရီထုတ်ပြန်ချက်မှာတော့ညီနောင်မဟာမိတ်တပ်တွေကကွန်လုံမြို့ကိုအလုံးစုံသိမ်းပိုက်ရရှိရေးအတွက်အဓိကထားဆောင်ရွက်နေပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေကြောင်းနဲ့ကိုကန့်ဒေသမှာတက်စကန်အချို့ဆက်လက်သိမ်းယူနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုရက်နေ့မနေ့ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ TNLA ပူးပေါင်းတပ်ဖွဲ့တွေအကြာ နောင်ချိုမြို့နယ်အုံမခါကျေးရွာအနီးမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီကနေ့မှာတော့ဒေသတွင်းတိုက်ပွဲသတင်းတွေထပ်မံရရှိတာမရှိကြောင်း TNLA ပြန်ကြားရေးဌာနကပြောပါတယ်။ TNLA ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်လို့တော့မရရှိသေးပါဘူး။ကိုကန် MNDAA တအန်း TNLA ရခိုင် AA တို့ပါဝင်ကြတဲ့ညီနောင်မာမိတ်တပ်ဖွဲ့ဟာတစ်တုံညာနှစ်ခွန်စစ်စင်ရေးကိုအော်တိုဘာလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့ရမှာရက်သက်တက်နှစ်ပတ်အကြာမှာတော့စစ်ကောင်စီတပ်စခန်းရဲစခန်းကြည်သူစစ်စခန်းစတာတွေတရားကျော်ကိုသိမ်းယူခဲ့ကြောင်းနဲ့ချင်းရွှေဟော်ဖောင်းဆိုင်သိမ်းတည်နဲ့ကျူကုတ်ပန်ဆိုင်စတဲ့မြို့တွေကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီရှမ်းမြောက်ညီနောင်မဟာမိတ်သုံးဘွဲ့ကွန်လုံမြို့ကိုသိမ်းပိုက်လိုက်ပြီးအလုံးစုံဆက်ထိန်နိုင်ဖို့ကြိုးပမ်းနေတာကိုကိုခင်ပေါင်းစုံမင်းပြောပြပေးခဲ့တာပါအခုတော့ဒီရှမ်းပြည်မြောက်ပိုင်းမှာပဲစစ်ပြေးဒုက္ခသည်တွေလည်းတောင်းချီလာပြီးနေရေးစားရေးအခက်အခဲကြုံလာနေတာပါရှမ်းပြည်မြောက်ပိုင်းမှာအောက်တိုဘာ29ရက်နေ့ကစလို့တိုင်းဒေသမဟာမိတ်သုံးဘွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေကြောင့်ဥယျာဉ်ပြစ်ထွက်ပြေးရသူ5000နီးပါးရှိသွားပြီလို့ကုလသမဂ္ဂကဒီနေ့ထုတ်ပြန်လိုက်ပါတယ်စစ်ပေးလို့ရပြေးကြသူတွေအနေနဲ့အခုကြီးအလွန်လိုအပ်နေကြတဲ့အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
။အောက်တိုဘာ29ရက်နေ့မှာတိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့စတင်ခဲ့တဲ့2029စစ်စင်ရေးကြောင့်ဒီကနေ့အထိရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပါတယ်။သတင်းတစ်ပတ်လောက်တိုက်ပွဲအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒေသခံ5000နီးပါးရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီကနေ့ထုတ်ပြန်ပါတယ်။ပြုတ်နေစအနီရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကအင်တာနက်ဖုန်းလိုင်းဆက်သွယ်မှုတွေဖြတ်တောက်ထားတဲ့အတွက်လူသားချင်းစာနာမှုအကူအညီပေးဖို့အင်မတန်ခက်ခဲလာစေတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြပါတယ်။အောက်တိုဘာလ29ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့မြို့နယ်ပေါင်း22ခုထဲကအနည်းဆုံး10မြို့နယ်ထက်မနည်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။သိန်းဒီမြို့နယ်မှာဆိုရင်ဖုန်းကြီးကျောင်း14ကျောင်းလောက်မှာလာရောက်ခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်9000ကျော်လောက်ရှိတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ဒုက္ခသည်တွေဟာဘေးလွတ်ရာရောက်လာပြီးမဲ့အစားအသောက်အတွက်အခက်အခဲတွေကြုံနေကြရသလိုသူတို့ထားခဲ့တဲ့နေအိမ်တွေမှာလည်းဖောက်ထွင်းခိုးယူခံနေရတယ်လို့ကူညီပေးနေသူတူက VOA ကိုခုလိုပြောပြပါတယ
်ဒီအိမ်တွေနဲ့ last year အဖို့ကမှာပါကွာဟိုကလည်း76ခု indicating တာတူဝင်69တာတူရှိတော့ဘောအဲ့ဒီနေရာမှာလေမဟာမိတ်ကြီးကပန်ကားကြီးတွေပြီးပြီးတော့တောက်လျှောက်ပြည်နေတာဟုတ်တယ်လို့အဲ့ဒီတန်နာလေးကတဝိုက်ကပုံကြောင်ကြောင်ခံလေအဲ့ဒီမှာကတက်ကဘုံလောက်ပြီမပြတ်ဘူးပြောမလို့ဆိုတော့လူသားတိုင်းလူကောင်သာသာလားတောက်ပြည့်တဲ့ဟာကျေစရည်လေးမျိုးပြတော့သူတို့ကလည်းလုံးဝအပုံကြောင်ရဲ့ဖတ်လို့မရစံပြုတ်တော့နေရတယ်ပြည်ကြီးကတော့မကောင်းနိုင်တော့ဘူးဗျာပြောမလို့ဆိုတော့ကိုကိုအိမ်မှာလူမရှိတော့ဘူးတော့တော့ကောင်းဆောင်ပူစရာလူတွေကဆက်ချင်းပေါ်လာတယ်ကျွန်တော်တို့တိမ်ကြီးကနာမည်ကြီးတဲ့ရွှေနန်းတော်ကိုရဆိုင်ဆိုအိမ်ဖောက်ခံရတယ်အဲတခြားအိမ်တွေမှာလည်းဖောက်တယ်ဘာလို့ဆိုလူတွေကကိုယ့်အိမ်ကိုမပြောင်းရဘုံကြောင်ထဲမှာပဲနေတော့အဲ့လိုမျိုးတွေတောက်တောက်ဖောက်ခံရတယ်အခုက
ရှမ်းပြည်နယ်မြောက်ပိုင်းမှာဘာသာရေးအဖွဲ့အစည်းတွေဒေသခံရက်ရွာလူမှုအတိုင်းဝိုင်းကပဲစစ်ဘေးရှောင်တွေကိုအဓိကလက်ခံဆောင်ရှောက်ပေးနေကြပါတယ်သူတို့အတွက်အစားအသောက်တောက်သုံးရည်ဆေးဝါးတကိုယ်ရည်တန်ရှင်းရည်အထောက်အပံ့တွေအပါအဝင်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေလိုအပ်နေတာကြောင့်အခုအညီပေးရမှအခက်အခဲကြုံနေရတယ်လို့ကုညီကယ်ဆယ်ရေးလုပ်နေတဲ့လာရှိုဒေတာကန်တယောက်ကပြောပါတယ်စစ်ဘေးဒုက္ခတဲ့အရေးအတွက်အထူးကြဘလောက်ရှိမယ်ဆိုတာကတော့ခန့်မှန်းလို့မရသေးဘူးလို့လည်းပြောပါတယ
်ဘလောက်ရှိသွားလဲအောင်ပါပြောတာနည်းနည်းအဲဖြတ်သွားပြီကစာကအများဆုံးကတော့ဒီမဆူရှမ်းကျောင်းမှာတော့အများဆုံးပြဟိုပါဘောနော်ရှောင်းလာတဲ့ထဲမှာကျွန်တော်တို့ဒီအောင်တစ္ဆာတာဘုံကျွန်တော်တို့မိုင်းယော်ဘက်ကသူ့ဘောဘက်ကလာတဲ့ဖွဲ့ပြီးပေါ့အနောက်ထက်ဟိုကျွန်တော်တို့မန်းအိုင်အထက်မန်းကျောင်းပေါ့နော်ရက်ကွန်ကအဲ့ပေါ်မှာလည်းရှိတယ်ဗျအဲ့မှာလည်း3-4000လောက်ရှိတယ်ဗျအစိုးရကျွန်တော်မသိတဲ့ကျောင်းတွေအများကြီးပဲဗျကျွန်တော်များများရှိအများကြီးတယ်ဗျတော်လေးတော့တိဟုတ်တော့ခက်မှန်းတာတော့ငကူရှိတာနဲ့ဆိုတော့ငါတော့ရှိမှထင်တယ်ဗျဒုက္ခတွေဆိုတော့အရှင်ပြည်သားတော့မရှိဘူးပေါ့နော်ဒီကတော့အစားတောက်ကိစ္စပေါ့အခုကျတော့လေဟိုဘာမှမပါလာရရှိတယ်ဝတ်ဆယ်ကိုသူ့ရရှိတယ်တော့ဒီလက်ရှိကာလကျတော့ဒါစောင်းလဲကျွန်တော်တို့ရှမ်းမြောက်ကစောင်းလဲဝင်လာပြီကျတော့အေးလာတာဖြစ်တဲ့အတွက်တို့တို့ဒီစောင်းတို့အနည်းတွေတို့ဒါလေးတို့ခက်ခဲဖြစ်လာမှာ
ရှမ်းပြည်နယ်မြောက်ပိုင်းမှာအရင်ကတည်းကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖြစ်ရင်းဒုက္ခတွေတောင်းတဲ့ချီရှစ်နှစ်နှစ်ပြီးသားကိုညီနောင်မဟာမိတ်လက်နက်ကင်တွေရဲ့စစ်စင်ရေးကြောင့်နောက်ထပ်တောင်းတဲ့ချီထပ်တိုးလာတာဖြစ်ပါတယ်ကိုကန့်တရုတ်နယ်စပ်နာကစစ်ဘေးရှောင်စခန်းတွေမှာလည်း ၄ရက်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးရှောင်ဥယျာဉ်ဟာ18,000ထက်မနည်းရှိတယ်လို့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်UNOCHA ရဲ့စီးရင်တွေအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်မှလေးရက်ဆုံးခွာထွက်ပြေးရသူ13,000တန်းနီးပါးရှိပါတယ်။အာဏာမသိမ်းခင်ကအရေးအတွက်နဲ့ပေါရင်တော့တနိုင်ငံလုံးမှလေးရက်ဆုံးခွာထွက်ပြေးရသူဟာ2,000+ဖြစ်ပါတယ်။အောက်တိုဘာ29ရက်နေ့ကစပြီးတော့စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှစစ်ရေးပဋိပက္ခတွေဆက်လက်မြင့်တက်နေတာကြောင့်နိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းဒေသတွေကပြည်သူတွေဒုက္ခရောက်နေရတယ်လို့ကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ပေးဒုက္ခတွေအတွက်အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့အတွက်အမေရိကန်ဒေါ်လာတသန်း3ဆွဲမယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကဒီကနေ့နိုဝင်ဘာ10ရက်နေ့မှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်
။ရှမ်းမြောက်ဒေသဆစ်ပေးဒုက္ခတွေပေါင်း9,000နီးပါးစာဝတ်နေရေးအခက်ကြုံနေရတာကိုမဆုမြတ်မုံပြောပြခဲ့တာပါ။အခုတော့ဒီရှမ်းမြောက်ညီနောင်စစ်စင်ရေးကြောင့်ပဲမြန်မာစစ်တပ်လည်းဖျို့ဖျဲအားနဲ့လာပြီးတရုတ်ကမူဝါဒပြောင်းမယ်အစားလို့သုံးသပ်လိုက်တာပါ။ရှမ်းမြောက်ကညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်ကမြန်မာစစ်အာဏာရှင်တော်လှန်ခေတ်သစ်သမိုင်းမှာမကြုံဘူးတဲ့ကြီးမားတဲ့စစ်ရေးစစ်စင်ရေးတစ်ခုဖြစ်ပြီးအာဏာသိမ်းစစ်တပ်ဖျို့ဖျဲဖြစ်အားနဲ့လာတာကိုပြသတာဖြစ်တယ်လို့မြန်မာရေးပေါ်အင်းနေချင်းအင်အားကြီးတရုတ်နိုင်ငံရဲ့မူဝါဒအပြောင်းလဲအစကနေဦးအဖြစ်ရှုမြင်နိုင်ကြောင်းမြန်မာရေးစောင့်ကြည့်လေ့လာနေတဲ့ကျွမ်းကျင်သူတို့ကပြောလိုက်ပါတယ်ကိုငင်းချမ်းရေးစူးစီးပြောပြပေးပါဦးခင်ဗျာ
အော်တိုဘာ29ရက်ကစခဲ့တဲ့မြောက်ပိုင်းမာမိတ်ဒုံးဘက်ရဲ့စစ်စေးရေးကအရင်ကမကြုံမှုတဲ့ထိုးစစ်ကြီးဖြစ်ပြီးစစ်ကောင်စီရဲ့အာဏာကိုလွတ်ကင်နိုင်တယ်လို့နောက်ဆက်တွဲဖြစ်နိုင်ငံတော်ကအင်အားစုပြည်ပြည်ပါဝင်တဲ့ဆက်နာရှင်အမြင့်ပြည့်ရေးနိုင်ငံရေးရှင်မင်းချက်မြင့်မားတဲ့တော်လိုင်းကြီးတွင်ဖြစ်လာကြောင်းဝါရှင်တန်ဒီစီအခြေစိုက်စတင်ဆန်သုတေသနစင်တာရဲ့နိုဝင်ဘာ10ရက်အွန်လိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြသူတွေကသုံးသပ်ကြပါတယ်အရင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးအကြီးအကဲလည်းဖြစ်ပြီးမြမအရေးနှစ်ပေါင်းများစွာအနီးကပ်လေ့လာစောင့်ကြည့်နေသူအမေရိကန်ငြိမ်းချမ်းရေး Institute ရဲ့အကြီးတန်းအကြံပေး Pressler Club ကတော့ဒီစစ်စေးရေးကစစ်အစိုးရကိုစန့်ကျင်တော်လှန်နေကြတဲ့အစုအဖွဲ့တွေကြားကြိုတင်ချိတ်ဆက်အခြေယူပြင်ဆင်ပြီးပူးပေါင်းဆောင်ရွက်ခဲ့မှုရလဒ်ဖြစ်ကြောင်းမိမောင်းထိုးထောက်ပြသွားခဲ့ပါတယ်ကာလရှည်ကြာစစ်စစ်စီစဉ်ထားတဲ့ဒီညှိနှိုင်းတိုက်ခိုက်မှုကသမိုင်းဝင်အလှည့်အပြောင်းတစ်ခုဖြစ်ပြီးစစ်တပ်ကဆယ်စုနှစ်များစွာကြာတိုင်းရင်းသားတပ်တွေကြားသွေးခွဲဆက်ဆံခဲ့တဲ့ဗျူဟာကိုချိုးဖျက်လိုက်နိုင်တာလို့သူကရှုမြင်ပါတယ
် But you have to remember thatIt's not just the Northern Alliance.
မြောက်ပိုင်းမဟာမိတ်သုံးဖွဲ့တစ်ခုတည်းမဟုတ်ဘူးဆိုတာကိုသတိပြုရပါမယ်။မြို့သားညီမျိုးအစိုးရ NUG အပါအဝင်ကချင်း၊ကရင်၊ကရင်နီနဲ့ရှင်းလန်းနဲ့ကိုင်အဖွဲ့တွေလည်းတပြိုင်တည်းတိုက်ခိုက်နေပြီးစစ်ကောင်စီရဲ့စခန်းတွေကိုသိမ်းယူထားကြပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းရခိုင်တပ်တော် AA နဲ့စစ်ပြန်ဖြစ်မဲ့အနေအထားရှိနေပါတယ်။အရင်တစ်ခေါက် AA နဲ့ဖြစ်ခဲ့တဲ့စစ်တုံးကဆိုရင်အရင်စစ်တပ်ဘက်ကတော်အထည်နာခဲ့တာပါ။အခုကအလွန်ကြီးမားတဲ့စစ်စင်ရေးဖြစ်ပြီးအချိန်တော်ကြာစီစဉ်ခဲ့ရတာထင်ရှားပါတယ်။တိုင်းပြည်သမိုင်းမှာဒီလိုမဖြစ်ခဲ့ဘူးပါဘူး။စစ်တပ်ကနှစ်ပေါင်း80ကြာအင်အားအဖွဲ့တွေကိုစီရေးအရာရောနိုင်ငံရေးအရာပါသွေးခွဲခွဲခြားထားတာပါ။အခုတော့စစ်တပ်မအောင်မြင်တော့ပါဘူး။ဒီစစ်အစိုးရဟာဆိုးရတဲ့အနေအထားနဲ့ကြာရှုံးပြိုလဲနေပါပြီ
။အာလာသိစစ်ကောင်စီဘော်တပ်ပေါင်းစုံကနေစီရေးအရာပို့ပြီးဖိအားပေးနိုင်ခြင်းနဲ့လက်ရှိရခိုင်မှာစစ်ကောင်စီတပ်တွေနဲ့ယာယီအပြစ်ရက်ထားတဲ့ရှမ်းမြောက်တိုက်ပွဲမှာလည်းအခုပါနေတဲ့ရခိုင်တပ်တော် A နဲ့စစ်ကောင်စီကြားစစ်မျက်နှာအသစ်ဖွင့်ရနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးလဲဒီပွဲမှာဆွေးနွေးခဲ့ကြပါတယ်။ပါဝင်ဆွေးနွေးသူတူဖြစ်တဲ့ရခိုင်စစ်ရေးနိုင်ငံရေးအထူးပြုလေ့လာနေသူကိုကျော်စန်းလိုင်ကတော့ရခိုင်ပြည်နယ်မှာစစ်ကောင်စီစစ်တပ်ဖက်ကသတိကြီးကြီးထားနေတယ်လို့သုံးသပ်ပါတယ်
။ The Niders Hunter Force or AA
ရခိုင်ပြည်နယ်မှာနှစ်ဖက်စလုံးကစစ်မီးပြန်ဆချင်တာမျိုးမတွေ့ရပါဘူး။မုခါဆိုင်ကလုံးမုန်တိုင်းတံပြင်းထန်ထန်ခံစားကြရတဲ့ရခိုင်ရဲ့အခြေအနေကိုလည်းထက်တွက်တာပါပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေဘက်ကရခိုင်တပ်တော် AA တွေကိုဘယ်လိုတုံ့ပြန်မလဲပုံမှန်လည်းမသိပါဘူး။ရခိုင်ပြည်နယ်မှာစစ်မျက်နှာအသစ်ဖွင့်ဖို့စစ်ကောင်စီဘက်ကသတိကြီးကြီးထားနေတာကိုလည်းတွေ့ရပါတယ်။အရင်တည်းကမှ AA ဘက်ကမြောင်းမြို့နယ်မှာရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာရှိပေမဲ့စစ်ကောင်စီရဲ့ဒေသအာဏာဝင်တွေကပြန်လွှတ်ပေးဖို့ညှိနှိုင်းလုပ်ခဲ့တာတွေရှိပါတယ်
။တစ်ဖက်မှာလည်းရှမ်းမြောက်ကစစ်စင်ရေး2029မှာ MNDA ကိုကန့်တက်ရဲ့အဓိကပါဝင်ပတ်သက်မှုနဲ့ပြည်ပကအတွင်းတရုတ်နိုင်ငံရဲ့အခန်းကဏ္ဍကလည်းသတိပြုစရာဖြစ်နေတယ်လို့ဆွေးနွေးသူတွေကသုံးသပ်ပါတယ်။ဒေသတွေရဲ့အခြေစိုက်လုပ်ကိုင်နေတဲ့စိုက်ဘာရာဇဝတ်မှုဆက်ဆက်လုပ်ငန်းတွေနဲ့ပတ်သက်ပြီးတရုတ်အစိုးရစိုးရိမ်ချက်က MNDA ရဲ့ကိုကန့်ဒေသအထူးဖြင့်လောက်ကင်ကိုပြန်လည်ထိန်းချုပ်ဖို့ရည်ရွယ်တဲ့အခုစစ်စေးရေးအတွက်အကြောင်းပြချက်ပေးစရာတစ်ခုဖြစ်လာတယ်လို့ဆိုပါတယ်။နေဆက်ပါမတိမငိမ့်ဖြစ်ရင်ချက်ချင်းတုံ့ပြန်လေးရှိတဲ့တရုတ်အစိုးရရဲ့ဘူဝါဒကိုလည်းဒ ီအချက်ကသွားမိုးတက်ရောက်သွားတယ်လို့ Pressler Club ကယူဆပါတယ
် The Chinese have been leaning on
ဒီ online လေးလေးလုပ်ငန်းတွေပိတ်ဖို့တရုတ်အစိုးရကစစ်ကောင်စီကို6လကြာအားထားပြောခဲ့ပြီးမြင့်ဘာမှဖြစ်မလာခဲ့ပါဘူးအပေါ်ရန်လောက်ပဲလုပ်ခဲ့လို့တရုတ်ဘက်ကမကြည်မနဲ့ဖြစ်နေတာပါဒါကိုအကြောင်းပြချက်တစ်ခုဖြစ်ကိုကန့်ဒေတာကိုချုပ်ကင်ဖို့လုပ်တယ်လို့ရုပ်ကိုလက်ခံတဲ့သဘောလုပ်ခဲ့တာပါဒီလိုရှားမှုပေါ်နေဆက်တလျှောက်မှာတရုတ်ရဲ့တုံ့ပြန်မှုကအများကြီးရှိပါဘူးတရုတ်ဘက်ကအတော်လေးနှုတ်ဆက်နေခဲ့တာပါအဲ့ဒါအရင်အရေးကြီးတဲ့အချက်ပါ
တရုတ်နိုင်ငံရဲ့ဘူဝါဒအပြောင်းလဲကတော့ချက်ချင်းရုပ်တရက်ပြောင်းလဲမှာမျိုးမဟုတ်ဘူးလို့သူကရှစ်မြန်မာတယ်တစ်ဖက်မှာလည်းဒီကိစ္စကတရုတ်အတွက်ရှုပ်ထွေးတဲ့ပုံစံတစ်ခုဖြစ်နေတယ်လို့သူကဆိုပါတယ်မြန်မာပြည်တို့မှာတရုတ်အကျိုးစီးပွားတွေအများကြီးရှိနေလို့မြို့သားညီညွတ်ရေးအစိုးရ NUG ပါဝင်တော်လိုင်းရင်အင်အားစုတွေနဲ့တစ်ဖက်မှာပိုးထိပ်ထွေလာကဆက်ဆံရေးကိုနှစ်ဖက်ဖွင့်ထားဖွယ်ရှိတယ်လို့ Pressler Club ကသုံးသပ်ပါတယ်ဒီဘက်မှာပါဝင်ဆွေးနွေးခဲ့တဲ့ NUG ယာယီသမ္မတရုံးရဲ့ပြောခွင့်ရဦးကျော်ဇော်ကတော့ညီနောင်သုံးဖက်ရဲ့ပူးတွဲထုတ်ပြန်ချက်ကိုကိုးကားပြီးဒီဆက်ဆံရေးဟာစစ်ရေးအရသာမကပဲဒန်းတူညီမျှရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အတွက်ဆက်နာရှင်စနစ်ကိုချေမှုန့်ပစ်ဖို့နိုင်ငံရေးရွယ်ချက်ရှိနေပြီးတူတူတိုက်ပွဲဝင်နေကြောင်းပြောပါတယ်တော်လိုင်းအင်အားစုတွေကသာဒေတာတွေအကျိုးစီးပွားကိုအကာအကွယ်ပေးနိုင်မှာဖြစ်ကြောင်းဆွေးနွေးသွားပါတယ်ခင်ဗျာ
ဒီရှမ်းမြောက်ဒေတာညီနောင်မဟာမိတ်သုံးဘွဲ့စစ်စင်ရေးကြောင့်မြန်မာစစ်တပ်ဖေယိုဖျဲအာနယ်သွားပြီးတရုတ်မူပြောင်းသားဖို့အစားလို့သုံးသပ်လိုက်တာကိုကိုငင်းချင်းပြောပြခဲ့တာပါအခုတော့လူကုန်ခုခံထိုင်းမျိုးသမီးတချို့မြန်မာဘက်ဒီရှမ်းပြည်နယ်ကပဲထိုင်းဘက်ပြန်ပို့လိုက်တာပါမြန်မာနိုင်ငံရှမ်းပြည်နယ်တွင်လူကုန်ကူးပွဲစားတွေရောင်းစတာကြောင့်ပြည်ထစာအဖြစ်ခိုင်းစေခံခဲ့ရတဲ့ထိုင်းနိုင်ငံသူ၃ဦးကိုမြန်မာနိုင်ငံတာချီလိပ်ဘက်ကနေထိုင်းနိုင်ငံမဲဆောက်ဘက်ကအာဏာပိုင်တွေထံကိုမြန်မာဘက်ကမနေ့နိုဝင်ဘာ9ရက်နေ့ကပဲပြန်လွှဲပြောင်းပေးခဲ့ပါတယ်။ VOA သတင်းတောက်မအေးမှာဒီသတင်းအပြည့်အစုံပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံရှမ်းပြည်နယ်တွင်လူကုန်ကူးပွဲစားတွေရောင်းစတာခံခဲ့ရတဲ့ထိုင်းနိုင်ငံသူ၃ဦးဟာပြည်ထစာအဖြစ်အခိုင်းစေခံခဲ့ရတာဖြစ်ပြီးအခုသူတို့သုံးဦးကိုမြန်မာနိုင်ငံတာချီလိပ်ဘက်ကနေထိုင်းနိုင်ငံမဲဆိုင်ဘက်ကိုအာဏာပိုင်တွေကပြန်ပြီးတော့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီထိုင်းနိုင်ငံသူသုံးဦးကိုထိုင်းနိုင်ငံကလေးနဲ့အမျိုးသမီးရေးရာကူညီစောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌပဝီနာဟော့စကွန်ကိုတိုင်တွားရောက်လက်ခံကြိုဆိုခဲ့တာပါ။အမျိုးသမီးသုံးဦးဟာအသက်22နှစ်35နှစ်နဲ့41နှစ်အရွယ်တွေဖြစ်ကြပြီးရှမ်းပြည်နယ်ကျိုင်းတုံမြို့ကိုတွားရောက်လည်ပတ်စဉ်မှာလူကုန်ကူးသူပွဲစားတွေကသူတို့ရဲ့နိုင်ငံကူးစာအုပ်တွေကိုသိမ်းလိုက်ပြီးနောက်မျိုးတစ်မျိုးမှာပြည်ထစာလုပ်ငန်းတွေမှာခိုင်းစေခဲ့တာဖြစ်ပါတယ်။သူတို့ကိုကယ်တင်ပေးဖို့ရာထိုင်းမျိုးသမီးတဦးရဲ့မိခင်တဦးကထိုင်းနိုင်ငံကလေးနဲ့အမျိုးသမီးရေးရာကူညီစောက်ရှောက်ရေးအဖွဲ့ကိုအကူအညီတောင်းခံခဲ့ရတာကနေအခုလိုမျိုးကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကမြန်မာအာဏာပိုင်တွေနဲ့ပူးပေါင်းပြီးကယ်တင်ပေးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကလေးနဲ့အမျိုးသမီးရေးရာကူညီစောက်ရှောက်ရေးအဖွဲ့ဥက္ကဋ္ဌပဝီနာဟွန်စကွန်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
။မိทั้งถูกหลอกไป call center นะ60กว่ารายถูกหลอกไปค่าประเวณีเนี่ยก็25รายนะคะนี่เฉพาะเมียนมานะแต่ถ้าเผื่อทั้งทั่วไปในประเทศต่างๆนะดูไบบาเรนอะไรต่างก็อีก200กว่าราย
ปวีนาฮอนสกอนก็ตระเวนสาชินลินบ้วยมาပြောသွားတာကတော့2023ခုနှစ်အတွင်းမှာမြန်မာနိုင်ငံအတွင်းကလူကုန်ကူးနဲ့အွန်လိုင်းလိမ်လည်ခိုင်းနေတဲ့တစားခံအဖြစ်ခိုင်းစေခံရသူ88ယောက်ရှိပါတယ်။အဲ့ဒီထဲမှာ call center cyber လိမ်လည်ခိုင်းမှာအလုပ်လုပ်ကင်နေရသူ60ကျော်ရှိပြီးပြည်တစားအဖြစ်အတင်းအကျပ်ခိုင်းစေခံရသူ25ယောက်အထိရှိနေပါတယ်။သူတို့တွေအားလုံးဟာကျမရဲ့အမျိုးသမီးရအဖွဲ့ကိုတိုင်ကြားပြီးတော့သတင်းပို့လာတာပါ။တချို့ကလည်းကျမတို့ကဲတင်နိုင်ခဲ့ပါပြီသူတို့အားလုံးကိုကဲတင်နိုင်ဖို့အတွက်ကျမကဆက်လက်ပြီးစ조사နေပါတယ်ဆိုပြီးပြောဆိုသွားတာပါအခုလွတ်လာတဲ့အမျိုးသမီး၃ဦးဟာပြည်ထစာအဖြစ်အခိုင်းအစေခံရတဲ့အချိန်မှာနေအိမ်မှာပိတ်လောင်ခံရတာဖြစ်ပြီးသူတို့ဟာရိုက်နဲ့အနှိပ်စက်ခံခဲ့ရတယ်လို့အသက်အန္တရာယ်ပြုဖို့ချင်းချောက်တာထိခံခဲ့ရတယ်ဆိုပြီးလွတ်မြောက်လာတဲ့အမျိုးသမီးတွေကသတင်းတောက်တွေကိုပြောပြခဲ့ပါတယ်အလားတူပဲကျမ်းပီမြောက်ပိုင်းလောက်ကင်ဘက်မှာစစ်ပွဲတွေအတွင်းပိတ်မိနေတဲ့ထိုင်းနိုင်ငံသား160ကျော်ကိုကယ်ဆယ်ဖို့ထိုင်းအစိုးရကလည်းကြိုးပမ်းနေပါတယ်။ဒီ160ကျော်ထဲမှာလည်းလူကုန်ကူးခံရတာအွန်လိုင်းလိမ်လည်ခိုင်းနေပြည်စာလုပ်ငန်းတွေမှာရောင်းစားခံရတဲ့သူတွေအများအပြားပါဝင်နေတာပါ။ဒီထိုင်းနိုင်ငံသားတွေကိုထိုင်းသူရဲချုပ်ဆူရချစ်ဟက်ဖန်ကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ပြီးကယ်ဆယ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်ရှင်။
လူကုန်ကူးခံထိုင်းအမျိုးသမီးတချို့ကိုမြန်မာဘက်ကပြန်ပို့လိုက်တာကိုမအေးမှပြောပြပေးခဲ့တာပါ။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ ဒါပေမဲ့မကြငယ်လာမဲ့ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မက်ခင်ဖြူတီပြောပြတဲ့မြို့သမီးကန္တာနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆွန်လင်အမေရိကန်တခွင်နဲ့ဒေါခင်မြို့သက်ပြောပြတဲ့သိပ္ပံနဲ့နေပညာကန္တာတွေဆက်ပြီးလာလို့ရှိသေးတာမို့တဝါကြီးနားဆင်ကြည့်ရှုပေးကြပါဦးခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီစဉ်ပါလိမ့်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တရဲ့သောက်ချညအစီအစဉ်လေးကိုဆက်ပြီးတော့ပြောပြနေပါတယ်အခုမကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့သောက်ချညတိုင်းပြောပြနေကြအပတ်စဉ်ကဏ္ဍတွေကသုဒ္ဓဆွန်လင် American တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေမတိုင်ခင်အခုရင်ဆုံးမက်ခင်ဖြူတီပြောပြတဲ့အမျိုးသမီးကဏ္ဍပထမပါအမျိုးသမီးနဲ့ကလေးငယ်တွေပေါ်ဂါဇာပဋိပက္ခရဲ့ဆိုးကျိုးတွေကိုပြောထားပါတယ်အစ္စရေးဟမတ်စ်တလပြည့်ချင်းဂါဇာဒေသမှာသေဆုံးသူ1000ကျော်နဲ့ဒဏ်ရာရသူအုံစွန့်ပြေးရသူသန်းနေချီရှိလာပါတယ်ဒီသေဆုံးဒဏ်ရာရသူအများစုကအမျိုးသမီးနဲ့ကလေးငယ်တွေပါဒီဂါဇာပဋိပက္ခရဲ့နောက်ဆက်တွဲဆိုးကျိုးကိုအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးခံစားနေရတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကိစ္စရေးအဖွဲ့တွေကလည်းပြောနေပါတယ်ဒီအခြေအနေတွေကိုမက်ခင်ဖြူတွေစူးစီးပြောပြပေးပါအောင်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
American soya ga jan khat phwe phit samat cha de Hamas phwe ga Israel ko win yaw tai khai khe de October 9 yani naw pai ga sa lo Israel ba ga let tong pyan mu ri ne Gaza ma tai khai mu ri pyin chan la ga da a khu so yin tala jaw cha la ga ba bi.အောက်တိုဘာ9ရက်ဟာမတ်စ်တိုက်ခိုက်မှုအတွင်းအစ္စရေးမှာလူ1400ဝန်းကျင်သေဆုံးခဲ့ရပြီးဒဏ်ရာရသူ4000ကျော်နဲ့ပြန်ပြီးဆွဲခံရတဲ့သူရာနဲ့ချီရှိခဲ့ပါတယ်။ဟာမတ်စ်တွေရဲ့အကြမ်းဖက်အဲ့ဒီလုပ်ရက်ကိုကမ္ဘာတဝန်းကပါရှုံချခဲ့ကြသလိုအစ္စရေးကလည်းချက်ချင်းလက်တုံ့ပြန်တိုက်ခိုက်ကြမှာဂါဇာမှာရဲသားပြည်သူထောင်နဲ့ချီသေဆုံးခဲ့ရပါတယ်။ဂါဇာမှာရှိတဲ့ပါလက်စတိုင်းကျမ်းစာရေးဌာနရဲ့အဆိုအရအစ္စရေးရဲ့ဒီမြေပြင်ကရောဝဟင်ကပါထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်နိုဝင်ဘာလ3ရက်နေ့အထိသေဆုံးသူဦးရေဟာ1000ကျော်သွားပြီဖြစ်ပြီးဒီလိုသေဆုံးသူတွေရဲ့80ရာခိုင်နှုန်းလောက်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။ဂါဇာမှာသေဆုံးတဲ့ကလေးငယ်4000ဝန်းကျင်ရှိနေတာပါ။နေ့စဉ်သေဆုံးဒါမှမဟုတ်ဒဏ်ရာရတဲ့ကလေးငယ်ရေအတွက်က400ကျော်ထိရှိတယ်လို့ဂါဇာမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနကကိုးကားပြီးကုလသမဂ္ဂကသတိပေးပါတယ်။တချို့ကလသားအရွယ်ကလေးငယ်တွေပါဂါဇာဟာကလင်းငယ်တွေအတွက်တင်းကြပ်ကြီးတစ်ခုဖြစ်လာနေတယ်လို့ကုလသမဂ္ဂထွေးရမှုချုပ်အန်တိုနီယိုဂူတာရက်စ်ကနိုဝင်ဘာလ6ရက်နေ့ကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ Gaza is becoming a graveyard for children. Hundreds of girls and boys are reportedly being killed or injured every day. More journalists.
ဂါဇာဟာကလင်းငယ်တွေအတွက်တင်းကြိုင်တစ်ခုဖြစ်လာပါတယ်။မင်းကလေးယောက်ျားလေးကလင်းငယ်ရာနဲ့ချီပြီးတော့နေ့စဉ်သေဆုံးတာဒါမှမဟုတ်ဒဏ်ရာရတာဖြစ်နေပါတယ်။သတင်းတောက်တွေလည်းသေဆုံးရသလိုပြီးခဲ့တဲ့သတင်းလေးပတ်ကျော်အတွင်းမှာသေဆုံးခဲ့တဲ့သတင်းတောက်ရေအတွက်ကဆယ်စုနှစ်သုံးစုကျော်ကာလအတွင်းဘယ်ပြိပခမှမရှိခဲ့ဘူးတဲ့ရေအတွက်ဖြစ်ပါတယ်။အလားတူပဲသတင်းလေးပတ်ကျော်အတွင်းမှာကုလသမဂ္ဂအကူအညီပေးရေးဝန်ထမ်းတွေသေဆုံးရတဲ့ရေအတွက်ဟာလည်းကျွန်တော်တို့အဖွဲ့အစည်းတမိုင်းမှာအရင်ကမကြုံရဘူးတဲ့ရေအတွက်ပါပဲ။
အစ္စရေးရဲ့ပုံကျဲတိုက်ခိုက်မှုတွေနဲ့မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဂါဇာကလူနေအိမ်တွေ၊ကျန်းမာရေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရပြီးရေလျှက်ဆင်ပြီးလောင်စာအစားအစာနဲ့ဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ပါတယ်။လက်ရှိဂါဇာမှာကိုယ်ဝန်သည် 9000 လောက်ရှိနိုင်တယ်လို့လည်းခန့်မှန်းထားပြီးဒီထဲက 50 ရာခိုင်နှုန်းကျော်ဟာကိုယ်ဝန်တမမဟုတ်မိဖွားချင်းနဲ့ဆိုင်တဲ့အခက်အခဲတွေကြုံရနိုင်ပြီးကျန်းမာရေးဆောင်ရှောက်မှုအကူအညီတွေလိုအပ်နေတယ်လို့လည်း WHO ကပြောပါတယ်။သေဆုံးတရားရသူတွေတောင်းကနန်းတိရှိနေတဲ့တချိန်ထဲမှာဥယျာဉ်ဆွန့်ကွာထွက်ပြေးရသူပေါင်းဟာလည်းတသန်းခွဲလောက်ရှိနေတယ်လို့ကုလသမဂ္ဂနဲ့ကုညီပေးရေးအဖွဲ့တွေကပြောပါရယ်ဒီအထဲမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေကအများစုပါဥယျာဉ်ဆွန့်ကွာထွက်ပြေးနေရတဲ့အမျိုးသမီးတယောက်ပြောပြတာကိုနားထောင်ကြည့်အောင်ပါရှင
် လေကြောင်းကနေအပြင်းထန်တိုက်ခိုက်လို့ကျမတို့အိမ်ကနေထွက်ပြေးခဲ့ရပါတယ်။ဒီမှာတော့အချိန်လေးကတနေ့ထက်တနေ့ပိုဆူလာနေပါတယ်။မနေ့ကပဲကျမတို့ဆွေမျိုးတွေ15ယောက်လောက်တိုက်ခိုက်ခံရပါတယ်။အခုကျမတို့အိုးအိမ်တွေမရှိတော့ဘူး။အစားအစာလည်းမရှိဘူး။ရေလည်းမရှိဘူး။ရေရဖို့ကျမသားလေးတော့တန်းစီတာ3-4နာရီစောင့်ရတယ်။မုန်းဖုတ်တဲ့နေရာတွေလည်းတိုက်ခိုက်ခံရတော့စားစရာပေါင်မုန့်တောင်မရှိပါဘူး။
စာစာနဲ့ရေမရတဲ့အချိန်လေးပိုးပြီးတော့ဆိုးလာနေတာနဲ့အများကိုဝင်တွေနဲ့မိခင်တွေအဟာရပြတ်ပြီးခလင်းငယ်ဖွံ့ဖြိုးမှုနဲ့အသက်ရှင်တန်ခွင့်အပေါ်မှာတက်ရောက်မှုတွေပိုးပြီးတော့များလာတယ်လို့ယောဂဗျာတွေနဲ့သိဆုံးမှုတွေကလည်းတနေ့တခြားပိုးပြီးတော့များလာနေတယ်လို့ WHO ကသတိပေးပါတယ်။လက်ရှိဂါဇာပြည်ပခါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုအမျိုးသမီးနဲ့ကလင်းငယ်တွေကအများဆုံးဓာတ်ရိုက်ထိခိုက်ခံစားကြရတယ်လို့ကုလသမဂ္ဂအမျိုးသမီးရေးရာအဖွဲ့ UN Women ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပြင် UNRWA နဲ့ UNFPA လို့ကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ဟမတ်စ်တွေကိုပြန်လည်တိုက်ခိုက်တဲ့နေရာမှာအစ္စရေးကအရက်သားတွေကိုပါမရှောင်တိုက်ခိုက်နေတာကြောင့်ဂါဇာမှာလူသားဘေးဒုက္ခအကြီးအကျယ်ကြုံတွေ့နေရတယ်လို့ကုလသမဂ္ဂနဲ့ကဘာတဝန်းကလူခွေရေးတက်ကြွားလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပေမဲ့လို့လည်းဖြစ်ခဲ့တိုက်ခိုက်မှုတွေကတော့ဆက်ပြီးတော့ပြင်းထန်နေပြီးအရက်သားတွေနေစဉ်ထွက်ပြေးနေကြဆဲဖြစ်ပါတယ်။ပါလက်စတိုင်းသူပါလက်စတိုင်းသားတွေကတော့သူတို့အခုလိုကြုံတွေ့နေရတဲ့အပေါ်မှာအစ္စရေးကိုအပြစ်ဖို့ကြပါတယ်
။ဟာမလေးဟောနစ်ဝါနစ်ဂါနစ်ဝါနစ်ကဘာရူရဇနက်ဆရလေဟုံကတာဝတ်ဖာစကဒရီ
တနာညာဒါစိတ်ကိုမရှိကြဘူး။အိုးအိမ်စွန်ခွာထွက်ပြေးနေရသူတွေထဲမှာကလေးငယ်တွေတက်ကြီးအမျိုးသမီးတွေတချို့ဆိုရင်ခြေတော့ပြတ်နေတာကလေးတွေဆိုရင်လည်းမောလုံးလို့အားပြတ်ပြီးတော့ညီကြီးပေါ်ထိုင်နေကြရတယ်သူတို့အမေအိုတွေကိုချမ်းလာတဲ့သူတွေလည်းရှိတယ်ဘယ်ကိုပြေးပြီးတော့ဘယ်မှာခလုံရမယ်ဆိုတာလည်းဘာမှကိုမသေးချပါဘူ
းဂါဇာမြောက်ပိုင်းကနေထွက်ပြေးလာတဲ့ပါလက်စတိုင်းအမျိုးသမီးအွန်မူဟာမက်အဘူနာဒီပြောသွားတာပါအောက်တိုဘာလ9ရက်နောက်ပိုင်းဂါဇာမှာကြုံတွေ့ရတဲ့အခြေအနေတွေကတော့ပေါ်ပြလို့မရအောင်ဆိုးဝါးလွန်းတယ်လို့ပါလက်စတိုင်းအမျိုးသမီးတွေကပြောဆိုကြပါတယ်ကျမတို့ကဂါဇာမှာတွေ့နေရတာကြားနေရတာတွေကဘယ်လိုပြောပြရမလဲတော့မသိပါဘူးအိမ်တွေလည်းမရှိတော့ဘူးအရာအားလုံးဆုံးရှုံးလိုက်ရပြီအခုသားသမီးရင်းနဲ့မတွေ့ရတာလည်းလနဲ့ချီနေပါပြီဒီစေယုံကိုရောက်နေတာကကျမရဲ့မြေးလေးချောင်းပါလို့စေယုံတဲ့ကုတာနေတဲ့မြင်းငယ်လေးနဲ့အတူဂျေရုဆလင်ကစေယုံတစ်ခုမှရောက်နေတဲ့ဆီဟာမူဆန်ပြောသွားတာပါသူရဲ့မြေးလေးကတော့ဂါဇာမှာတိုက်ခိုက်မှုတွေမဖြစ်ခင်ကတည်းကဂျေရုဆလင်မှာဆေးလာကုနေတဲ့ယောဂသည်တစ်ယောက်ပါကင်ဆာနဲ့နှလုံးယောဂါလို့ခွဲစိတ်ကုသဖို့လိုတဲ့ဂါဇာကလူနာတွေကိုဂျေရုဆလင်နဲ့ဝက်စ်ဘန်ကစေယုံတွေမှာဆေးဝါးကုသခွင့်အောက်တိုဘာ9ရက်ဖြစ်ရမတိုင်ခင်အထိအစ္စရေးကခွင့်ပြုထားတာပါနေ့စဉ်ဒီလိုလူနာတရားဝင်ကျင်လောက်လာရကုသနေတာပါဒါပေမဲ့အခုကတော့ဒီလိုလူနာတွေလည်းလာလို့မရတော့တယ်လို့ဂါဇာမှာရှိတဲ့စေယုံဆေးခန်းအများစုလည်းထိခိုက်ပျက်စီးခဲ့ရတာကြောင့်ဆမ်းမာရေးလိုအပ်ချက်စိုးရင်စရာအခြေအနေတွေဖြစ်လာနေတယ်လို့စီးဝန်ထမ်းတွေကသတိပေးနေကြတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားမှာသူတို့ပြည်ဂါဇာမြောက်ပိုင်းမှာပိတ်မိနေတဲ့ဒေသခံရဲသားတွေဒေလွန်ရာရွှေ့ပြောင်းနိုင်ဖို့နဲ့သူတို့ထွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အမြန်ဆုံးအဖြစ်ခက်ရက်ဆဲဖို့နိုင်ငံတကာတိုင်ဝမ်ကလည်းတောင်းဆိုနေတာပါ။ဂျာဝင်ဆစ်ဆဲညှိနှိုင်းတာတွေရှိနေပေမဲ့လို့လက်ရှိအချိန်ထိကတော့မအောင်မြင်သေးသလိုရက်ဆဲမဲ့အလားအလာလည်းမတွေ့ရသေးပါဘူး။တိုက်ပွဲတွေပြင်းထန်နေတဲ့ဂါဇာမြောက်ပိုင်းကနေပေးလို့ရတောင်ပိုင်းကိုထွက်ပြေးသူတွေလည်းနေစဉ်ရှိနေသေးပါအသက်28နှစ်အရွယ်နူဝါနာချီအဘူနာဆာကကြောက်ကြောက်နဲ့သူအသက်လူပြေးခဲ့ရတာလို့ပြောပြပါရယ
်ကနူဆတ်ချူရှဘပ်ဥဇေကူမမနူအ်နူဒခူလ်အီလာမာနာရာယာတဘန်အန်မကန်ရှ်မာယာဝလာအီရှေဟကီတ်အီရှ်ဘီဒအဆော
သူငါဒီအစ္စရေးတဖွဲ့ကလူတွေကိုလိုက်ရှာနေတာအဝိဆာဒါမှမဟုတ်တခုခုနဲ့ဝေရမ်းမပြရင်ကျမတို့ကိုဖျက်တမ်းသွားလာကိုမပြုတ်ပါဘူးကျမမလည်းဝေယံပြစီရလက်ထက်မှာဘာမှရှိမနေဘူး။နောက်ပြီးတော့ဆာရွက်တစ်ခုခုကောက်ဆွဲပြီးတော့ဝေယံပြဖို့စဉ်းစားသေးတယ်။ဒါပေမဲ့ကိုဆွဲလိုက်တဲ့ဆာရွက်မှာဘာပါလဲလဲမသိ။သူတို့ဘက်ကတန်တရားဖြစ်ပြီးတော့ရှောက်ဖွေဖမ်းဆီးခံရမှာလဲကြောက်ရပါတယ်။နောက်ဆုံးတော့ဒီဆာရွက်တရွက်ကိုခတ်သေးသေးအပိုင်းအစားတစ်ခုဖြစ်တဲ့ဒီဆွဲဆုပ်ပြီးတော့ဝေယံပြခဲ့ရပါတယ်ရှင်။ကျမတို့ကိုလက်တွေမြှောက်ခိုင်းထားတာပါ
။လက်တော်ပေးလို့ရရောက်လာပြီမဲ့လို့ကြောက်ရွံ့စိုးရိမ်စိတ်တွေကတော့ရှိနေကြဆဲပါ။အသက်18နှစ်အရွယ်အိုလာအယ်ဂူကအခုလိုပြောပါတယ်
။
خوف خوف دبابات على الجناب ما شفنا جنود بس شفنا دبابات رفعنا ايدينا وضلينا ماشيين يعني
ايه انت فو قاوني نفس لو ما تنقاري نياري ستاري رو مدوي كياو تنقاري بي تيو لديو قاي بيو شاوزاري دوري قارو امياجي بي اپيو الالي ري قاين تاياري جاوزارو بيوم نيني لدلو بيلو ياغو رو جمارو اكو ناوسون يولا كيباري
ခါစားတောင်ပိုင်းကယာယီခိုးလုံရေးနေရာတွေမှာအခုဆိုရင်ပါလက်စတိုင်းသားတွေတန်းတဲ့ချင်းရှိနေပါပြီ။အချိန်တိုအတွင်းဒီလိုလူတွေအစုလိုက်ပြုံလိုက်ရောက်လာတဲ့အတွက် IDB ဒုက္ခသည်တွေအမိုးကမလုံလောက်ကြဆေးဝါးစောင့်ရှောက်မှုချို့တဲ့တာတွေကြုံနေရပြီးယာတီတုတ်ခွေးဖြစ်တဲ့သူတွေအရေးပြားနာဝဲတဲ့ဝမ်းပြက်ဝမ်းလျှော့တာလိုကူးစက်ရောဂါတွေလည်းဖြစ်နေတယ်လို့အဲ့ဒီမှာရှိတဲ့ဆေးဝန်ထမ်းတွေကပြောဆိုကြပါတယ်။ပြိပခါတာရှိလာလေဒီလိုလူသားပေးဒုက္ခတွေလည်းပိုးပြီးဆိုးလာဖို့သာရှိနေပါတယ်။စစ်ပွဲကြောင့်မိသားစုတွေတိတ်ဆုံးရတာ၊ထိခိုက်ဒဏ်ရာရတာ၊ပျောက်ဆုံးရတာတွေကတော့နှစ်ဖက်စလုံးကြုံကြရတယ်ဆိုပေမဲ့လို့တလတာတိုက်ခိုက်မှုတွေအတွင်းထိခိုက်တိတ်ဆုံးမှုအများဆုံးကတော့ပါလက်စတိုင်းသားတွေဖြစ်ပြီးဒီအထဲမှာမှအမျိုးသမီးနဲ့ကလေးငယ်တွေကအများစုဖြစ်နေတာပါ။တိုက်ပွဲတွေဖြစ်တဲ့အခါအရသာထိခိုက်တိတ်ချင်မှုနေအောင်ကာကွယ်ဖို့နိုင်ငံတကာဥပဒေတွေမှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လက်တော်ဂါဇာတိုက်ပွဲတွေမှာတော့အရသားတွေအထူးသဖြင့်အမျိုးသမီးနဲ့အပြစ်မဲ့ကလင်းငယ်တွေနေ့စဉ်သိမ်းဆုံးနေကြရတယ်ဆိုတာကိုတင်ပြရင်ဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဖို့ပြုပါကျွန်မခင်ဗျာထေပါရှင်
ကာစာပဋိပက္ခရဲ့အမျိုးသမီးနဲ့ကလေးကိုပေးတဲ့ဒုက္ခမကင်ဖြူထွေးပြောပြခဲ့တာပါအခုတော့သုတဆုံးလေအမေရိကန်ကဏ္ဍပါဒီတစ်ပတ်မှာတော့အမေရိကန်မှာကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့ကားပြင်လုပ်ငန်းကိုဝါသနာနဲ့လုပ်နေတဲ့ကိုမင်းကောင်ထွန်းနဲ့ပြောထားတဲ့ကိုအောင်ပြောပြပေးပါအောင်ခင်ဗျာ
မိုးလင်းလို့စားတော့ပြီးတာနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်။လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်။ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်ဆုံးလုပ်တာကဒီ air compressor ဒီ air compressor ကလုတ်ကိုဖွင့်ပြီးတော့ဒီ compressor ramrun ဆက်ရတော့နော်။ဒီဆိုင်လုံးဒီရရပြည်ရလေကျွန်တော်ဒီ air gun လို့ပြောလို့အကုန်လုံးအတွက်ကို compressor နဲ့ပဲဖြစ်တယ်။သူစီရိုရေလိုအရမ်းရန်စနေရရေအမြန်ပေါ်တယ်စီရလည်းအမြန်စရဟုတ်တယ်သူဒီ pressure ဘာလို့နော် pressure ဘာလဲမကြုံအောင်လို့
နော်ဒီကျွန်တော်မှလစ်ပါလို့ရှိရပါဘူးလစ်လစ်ပေးရဒီ operation နေပေါ့နော်ဒီကျွန်တော်ဒီ hydraulic ဒီ leak ဖြစ်လာမဖြစ်လာပေါ့နော်ဒါလေးကျွန်တော်အကုန်လုံးလိုက်ကြည့်တယ်အဲ့တော့ဒီတော့ဒီ lift ချရဖို့ဒီပေါ့နော်ဒီဖို့လို့ကျွန်တော်ပုံမှန်ဆိုလို့ရှိရင်တော့တလားတခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တို့ဆိုတာဒါလေးလုံးလုံးပေါ့နော်ကားကြောင့်လို့ဒီကားရပါရဲ့ဆားမှာဆိုရင်ဒီမှာအလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုတော့တက်လာချင်အောင်ငါတို့ချလိုက်ပါတော့နော်ကျွန်တော်အဲဟောဒီ hydraulic လေးတွေရယ်နော် hydraulic လေးဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘားလေးကုန်စစ်တော့နော်နော်ဒီဘိုးလေးဒီဘိုးလေးဝါရတဲ့ကုန်နေတော့စစ်
1996ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါပေါ်ရုံးကတော့အမေရိကနောက်ဖက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတူနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်လ်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်ဆွေရမျိုးဦးလေးတယောက်ကဒီမှာကားဟိုဥစားပါတော့ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတော့ဦးတို့အတူတူဖွင့်ကြအောင်လာပါတော့အဲ့ဒါဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan နေလို့ပတ်စံနေစုပြီးတော့3နှစ်လောက်ပါတော့2010ဟုတ်စားတော့မှာကျွန်တော်ဩဂတ်စ်မှာရောက်တယ်ဘော်ဒမိုးရောက်တယ်ဒေါင်းစစ်ဩဂတ်စ်မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်လေးဖွင့်တော့ဒီနိုမာလောက်မှာဖွင့်နေထားပါတယ်ကျွန်တော်3လလောက်တော့ခဏလှဲကြည့်လိုက်သေးတယ်နိုမာလောက်မှာဖွင့်နေနိုမာပြီးတော့17စနစ်ပေါ့နော်သူနဲ့နှစ်နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလေးရလေအကြောင်းမျိုးကြောင့်သူလည်းပြိမယ်ဆိုတော့ကျွန်တော်မပြိပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဘော်ဒမိုးကဟိုရဲဆုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုကြီးမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟွာတယ်လို့ပေါ့နော်ကျွန်တော်တင်ဆရာမြင်ဆရာရေးရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တာပေါ့အဲ့လိုဟုတ်ကဲ့
သူ့ရဲ့ဆိုင်မှာဘာတွေဝန်ဆောင်မှုပေးလဲဆိုတာကိုလည်းအခုလို့ရှင်းပြပါရစေ
ကျွန်တော်ရဲ့ပင်ကတော့ဟိုပင်တိုင်းချောက်ကတော့ဒါမှ main ဥစားကတော့ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ ဒီလိုလာနေခိုင်းလေကျွန်တော်အကုန်လုံးပြောစားပြလုပ်ပေးပါတယ်ကျေလွယ်တယ်ဆို inspection မှာပဲဒါတွေကပါသွားပြီကားတစ်စီးလာရင်ကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်ဘာမှမယူဘူးเนาะဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးရှိတဲ့ခါပေါ့ပြီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုအနည်းလေး25မြို့လောက်စစ်ရတော့ suspension လို့ brake လို့ပါအဲ့ဒါတော့ကျွန်တော်ကဒီဟိုအကြမ်းမြုံပေါ့เนาะကားတစ်စီးစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ချက်တဲ့နဲ့ဒီ tire တော့ ball joint အကုန်လုံးစစ်ပေးလိုက်တော့เนาะဟို minute 20လောက်အတွင်းပေါ့အဲ့ဒါတော့တခြားကြည့်ပြီးတော့ကြည့်ပြီးတော့ break တွေနည်းနေလားလုံးဖြစ်နေလားပေါ့နော် break တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ဆိုရကြတော့ပေါင်းလို့ရနေတယ် minimum ရှိနေဆိုတော့ကျွန်တော်ကလည်းခိုင်းပ
ါစီးပွားရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝါသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစူးစမ်းခဲ့ရပုံကိုလည်းအခုလိုပြပြပါတယ
်ကျွန်တော်က business review တော့ပါတော့ပေါ့နော်တို့ခံမှန်းတာရရှိအောင်ဒီ small business တစ်ခုကအလုံးလုံးခံ9နှစ်ပေါ့နော်တို့ဒါ 90% of the small business ကနိုင်ဒီ9နှစ်တွေမှာပြုတ်တယ်ပေါ့နော်တို့ကတော့ဒါခံမှန်းလားဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘာလို့တော့အဓိက customer ရှာရတာရယ်နောက်ပြီးကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဟောမှာမူတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုသူအောင်မြင်တာနဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်ဒီပတ်စံငွေကြေးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်အဲ့တော့3 4 5နှစ်လောက်အထိကတော့အဲ့လိုပုံမှန်လေးပဲသွားနေရအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာလောက်ပဲရတာပေါ့နော်အဲသူများကျွန်တော်တော်လို့ဒီလာစာပဲရတယ်တစ်ခါတဆူလာရဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်ဘုန်းနဲ့တင်ပြီးသွားတယ်ဒါမျိုးကြီးလည်းရှိခဲ့ဦးတယ်ပေါ့နော်အဲ့ကိုတက်တော့မပူပါဘူးအဲ့လိုပဲကြိုးစားရင်းနဲ့ပဲဒီဟိုဥစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့နော်ကျွန်တော်အဲ့လိုနည်းနည်းပါးစုမိဆောင်ပြီးတော့ဟိုတစ်ခါလေးကြာရင်တော့ကျွန်တော်ဟို customer မရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ် auction တို့ဘာလို့မှလေဒါဈေးသက်သာလေးနဲ့သွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာပေါ့နော်ဒီ online လေးတွေပဲပြန်တင်ပြန်ရောင်းအောင်
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့စက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စမေးဘွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီ ESC ဆိုတဲ့စာမောဖြစ်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်ဆိုတော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမောဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးတော့ certificate ပြီးတယ်ပေါ့နော်သူကတော့ဒီရှစ်ခုလုံးပြည့်ရအောင်သူက master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဥစားဖြစ်မလားတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို equivalent လာဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုယ်ရင်လုံးတတ်ဖို့ပေါ့เนาะအဓိကကတော့တချို့တွေကတော့ဒီသူတို့ဒီဘွဲတွေပါရရတော့ပေါ့เนาะဒီ Lincoln Tech တို့ပါတော့နေလို့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဦးတယ်ကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တတ်ကြအောင်အဲ့လိုမျိုးဟုတ
်ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါရယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဟိုဆောင်ပေါ့နော်ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါလေဆိုရန်နိုင်ချင်အဲ့လိုကျွန်တော်ဒီ cycle လေးတွေ swing လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြည်တယ်မန္တလေးမှာတော့ကျွန်တော်ဆက်ဘင်းမျိုးပေါ့နော်ဆက်ဘင်းကျွန်တော်ခက်က7မျိုးဆိုင်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတည်းကျွန်တော်ဆက်ဘင်းမျိုးကျွန်တော်လုပ်တယ်ပြင်တယ်အကွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါးပြတ်သွားရဲ့ဆိုလို့ရှင်လုပ်တယ်ပေါ့နော်နောက်ဆိုင်ကယ်ခက်ကြတယ်ဆိုင်ကယ်လေးကိုကောင်းနေတဲ့ဆိုင်ကယ်လေးကျွန်တော်ဒီမှာဆိုစူပါကက်ဒီတီရှိတယ်ကျွန်တော်ငငယ်ကစူပါကက်လေးအဲ့လိုပေါ့နော်ဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလည်းဒီလိုပဲအဲ့လိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနေအကုန်ရှောက်လို့တာပဲအဲ့ရတယ်အဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေရတော့စဉ်းစားမိတော့နော်ဒါပေမဲ့ဟိုလူရောက်လာဒီဘက်ကိုမလှမ်းနိုင်ဆိုတော့ကျွန်တော်ဆက်စပ်ချင်းအဲ connection နဲ့ connection လောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ်
ကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နှိပညာကဏ္ဍပါကချင်ဘက်တရုတ်လုပ်ငန်းတွေဒ တရှိငပြောလာဆိုင်လို့ပျက်စီးခဲ့ရတဲ့မြမသဘာဝပတ်ဝန်းကျင်ကိုဘလို့ပြန်ကောင်းအောင်လုပ်နိုင်တာဇီဝနည်းပညာရှင်ဒေါက်တာသန်းသန်းစိန်နဲ့ဒေါက်ခင်မျိုးသက်ဆွေးနွေးထားပါတယ်ခင်ဗျာ
တิชူးငပြောနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောပြပေးပါပထမဆုံးပေါ့နော်တิชူးငပြောဆိုတာဘယ်လိုငပြောမျိုးပါလဲ
ငပြောပင်ကနေပြောလीတิชူးကချန်နီးနဲ့မျိုးပွားထားတာပေါ့နော်ဒါကတော့နည်းပညာပိုင်းဖြစ်ပါတယ်နည်းပညာပိုင်းမှာကျတော့တက်ရှိတွေမှာ cell တစ်လုံးထဲမှာ total potency ဆိုတဲ့နေရာမှာကျတော့ cell ထဲမှာပါတဲ့ပစ္စည်းတွေဟာအဲ့ဒီအပင်နဲ့အလားတူတပင်ဖြစ်နိုင်တယ်ဟိုတက်ရှိဆိုရင်လည်းအဲ့ဒီတက်ရှိနဲ့အလားတူတစ်ခုဖြစ်နိုင်တယ်တစ်ကောင်ဖြစ်နိုင်တယ်တစ်ယောက်ဖြစ်နိုင်တယ်ဆိုရဲ theory ရပေါ့အဲ့ထက်ကဒီ cell လေးတစ်လုံးကိုရပြီးတော့သူစိုက်နှက်တတ်တဲ့ media ပေါ့တင်လိုက်လို့ရှိရင်အပင်တစ်ခုဖြစ်လာတာပေါ့နော်သူ့ရဲ့မိခင်နဲ့တသွေးမတိမ်ကျူတဲ့ true to type ပင်တွေရဖို့အတွက်ဆိုရင်သူ့ရဲ့မိခင်ရဲ့ tissue လေးကိုယူပြီးတော့ကျမတို့အာဟာရနဲ့ပွားလိုက်တဲ့အခါမှာရှာနဲ့ထောင်နဲ့ခြေပြီးတော့ဒီအာဟာရပြင်မှုဟိုပွားလို့ရပါတယ်အဲ့ဒီခါမှာလေကျမတို့ကရိုးရိုးသမယိုးစားဆိုင်မယ်ဆိုလို့ရှိရင်မပြောပင်ဆိုလို့ရှိရင်တပင်ကနေတားတက်တက်နှစ်တက်ဆယ်တက်လောက်ပဲထွက်မယ်ဒါပေမဲ့ကျမတို့ကတ िश ူးလေးကိုယူပြီးတော့ဒီဓာတ်ခွဲခန်းထဲမှာမျိုးပွားလိုက်မယ်ဆိုလို့ရှိရင်ကျမတို့ကအပင်တွေကထောင်နဲ့တောင်းနဲ့ခြေပြီးတော့ပွားနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေတော့ရှိတယ်ဒါပေမဲ့လည်းသူကဒီဓာတ်ခွဲခန်းနေဆိုရက်ဒီ facility တွေလိုအပ်တယ်ကျွမ်းကျင်မှုတွေလိုအပ်တယ်တิชူး culture နဲ့မျိုးပွားထားတဲ့အပင်လေးတွေကတော့သူတို့ကနုနယ်တယ်ဟိုတဘာဝဓာတ်ကိုမခံနိုင်သေးတော့ကျမတို့ကအဲ့ဒါကိုခံနိုင်အောင်လေ့ကျင့်တဲ့ hardening technique လေးတွေပါလေးတော့လိုအပ်ပါလေဆရာမအဲ့ဒါကတော့သူ့ကိုကျမအနေနဲ့အားလုံးနားလည်အောင်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဟိုမိခင်နဲ့တသွေးမတိန်ဗီဇတူရဲ့အပင်လေးကိုဓာတ်ခွဲခန်းထဲမှာတပြိုင်နက်တည်းအပင်ပေါင်းများစွာထုတ်လုပ်နိုင်တဲ့နည်းပညာနေပြီးတော့ပွားထားလာတဲ့အပင်လေးတွေကိုပဲပြောပြရစီရှင်
။များသောဖြင့်သိတာတิชူးငပြောဟာဒီတရုတ်တရားနေပြီးတော့ပုံမှန်ဒီကချင်ပြည်နယ်ဘက်မှာအများပြားလာပြီးစိုက်တယ်ပေါ့။သူတို့စိုက်တဲ့အခါမှာသဘာဝပတ်ဝန်းကျင်တွေတော်တော်ပျက်စီးတယ်လို့ပြောပါတယ်။ဒီလိုမျိုးတิชူးကနေပြီးတော့ပွားပြီးထုတ်ထားတဲ့ငပြောဟာအန္တရာယ်ရှိပါသလား
။ဟိုတิชူးငပြောကိုစပြီးတော့ထုတ်လုပ်ခဲ့တဲ့ဒီထိုင်ဝမ်က Banana Research Institute ကိုသွားပြီးတော့လေ့လာဖို့ပါပဲ။ဒီတิชူးမျိုးပွားတဲ့နည်းတွေကိုသူတို့စခဲ့တယ်ထိုင်ဝမ်မှာပေါ့နော်။ကောင်ရှုံမှာပေါ့ကျွန်မသွားပြီးလေ့လာဖို့တော့ဒီအပင်ကတော့ကျမတို့အနေနဲ့ကတော့ဘာမှသူ့ရဲ့ဟိုပြဿနာမရှိပါဘူး။ဒါပေမဲ့အပင်ကိုမိုနိုကတ်ချာနဲ့စီးပွားပြစ်စိုက်တဲ့အခါကျတော့သူ့ရဲ့ဂေဟာစနစ်ကဒီခပြောပင်စိုက်တဲ့ဂေဟာစနစ်ကြီးကိုတစ်ဖက်ဆောင်းနှင်းလောရတာပေါ့။လုတ်တဲ့အခါမှာပိုးလဲကြကောင်းကြမယ်။ပိုးတွေကြမယ်။နောက်ပြီးတော့အတိကြီးထွားမှုတို့အတိတင်တာတို့အဲ့ဒီအတွက်ဟော်မုန်းဆေးတွေနောက်ပြီးတော့ဒီကြရောက်တဲ့ယောဂါတွေကိုကာကွယ်တဲ့ယောဂါတတ်တဲ့ဆေးတွေပိုးမွားတွေကိုနှိမ်နင်းတဲ့ဆေးတွေပေါ့နော်။သူ့ရဲ့ဂေဟာစနစ်ကသူက unbalance ဖြစ်နေရဒီငပြောတွေပဲစီးပွားပြစ်စိုက်တဲ့အခါမှာအဲ့ဒါတွေကိုတုံးဆွဲရတုံးဆွဲရတဲ့အခါမှာဆိုလို့ရှိရင်လည်းအဲ့စိုက်ပြိုးတဲ့ data တွေကဥပဒေတွေပေါ့နော်ကျွန်မတို့စိုက်ပြိုးရေးမှာဆိုရင်ပုတ်သက်စေဥပဒေရှိပါတယ်ညောစာဥပဒေရှိပါတယ်အဲ့ဥပဒေတွေနဲ့ကင်းလွတ်တဲ့နေရာတွေဖြစ်နေတဲ့အခါကျတော့တစ်ဖက်နိုင်ငံကအတွင်းအားစုတွေကိုတုံးဆွဲတယ်တုံးဆွဲတဲ့အခါမှာလည်းကျွန်မတို့နှိစနစ်မမှန်တာတွေလည်းရှိကောင်းရှိရဲ့အခါမှာညကြီးမှာဆိုရင်တချွန်းအာနိသင်တွေမြင့်တက်တာတွေအဲ့ဒါလေးတွေကြုံရတယ်နောက်ပြီးတော့လည်းဒီဟာရဲ့ side effect ပေါ့နော်ဒီတုံးလိုက်တဲ့ဓာတ်ရုပ်ပစ္စည်းတွေရဲ့ side effect ဒိတ်ွဲ့ဆိုးကျိုးတွေကိုအလုပ်သမားတွေကအများကြီးခံရတာတစ်ခုတွေ့ရပါတယ်နောက်တစ်ခုကကြတော့ဒီရောကျိုးဝိုင်းလိုနေရာမျိုးတွေမှာစိုက်ထားတာတွေနောက်အခွန်မရှိဘဲနဲ့ဒီနေဆက်ကိုထွက်သွားတာမျိုးတွေရတော့ဒီထိခိုက်မှုကျွန်တော်နိုင်ငံမှာရှိပါတယ်ဆက်ဟုတ
်ကဲ့ဒီလိုမျိုးဥပဒေပေါင်းနဲ့လည်းတခြားပိတ်ပင်တာတွေတားဆီးတာတွေမလုပ်နိုင်ဘူးကျွန်တော်ဒီဒီငပြောစိုက်တာတွေကလည်းဖြစ်လာတယ်ပြီးတော့မြေလည်းပျက်စီးတာတွေအများကြီးပေါ့နော်ပတ်ဝန်းကျင်ကျတဲ့ငပြောကိုယ်တိုင်ကတော့အန္တရာယ်မရှိဘူးဒါနဲ့သူ့ကိုတုံးတဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့ဟိုထိခိုက်နေတဲ့နေရာဒီနေရာတွေဘယ်လိုပြန်ပြီးတော့ပြင်ရပါမလဲဆက်နော်ဒီမြေကိုပြန်ပြီးကောင်းအောင
်ကျမတို့မှာတော့စိုက်ပျိုးမြေတွေမှာခြားတော့ရုပ်ကုန်တက်တီးရကောင်းရမှာပေါ့နော်မောမောရရရှိရမယ်လေဝင်လေးထွက်ကောင်းရမယ်ချိန်ဖန်ကိန်းဟာဆိုရင်တမရမယ်နောက်ရေချိန်နိုင်စွမ်းရှိရမယ်ပေါ့အဲ့ဒါတွေကဟိုတော်တော်များများပျက်စီးသွားပြီနောက်ပြီးတော့မြေကြီးရဲ့မှာအကြီးကရှိရဲ့အမှုစီဘွားပေါ့နော်အမှုစီဘွားကမြေစီဘွားကောင်းဖန်တီးပေးတယ်ဖန်တီးပေးတဲ့အမှုစီဘွားကလည်းဒီဆေးဘွားတွေကြောင့်
ตัวเตซงตองคงนี่ชื่อเลยสวยขนาดเจ้ามารู้ว่าไอ้หลงโยมีตะคู่มาอุมาส่วนตัวพลาสติกที่พ่งได้เลยส่วนพลาสติกที่เพชรได้อ่ะมั้ยเอนไซม์ทุบได้อนุสีวาเลยป่ะเนาะจ้ามาส่วนแล้วดีหาเนี่ยปัดไปแล้วตุเตตนาตลอดหลบไปไสโคดามาหมู่สวยดีเอนไซม์นี่อันตรายถั่วได้นอกไปแล้วดีညဉ့်ဉန်းပစ္စည်းကိုချိတ်ချက်နိုင်တဲ့အင်ဇိုင်းတွေထုတ်တဲ့မှုမျိုးပေါ့အဲ့လိုမျိုးတွေထည့်သွင်းပြီးတော့အဲမြေကြီးလွာကိုစီးပွားကွန်တက်တီကောင်းအောင်ပြန်ခုစားတာမျိုးတွေလည်းရှိပါတယ်။နောက်ပြီးတော့ပတိပါမြက်ဆိုင်လည်းပတိပါမြက်ကအမြစ်ကရှည်ရဲသူ့ရဲ့အင်ဇိုင်းတွေကြောင့်တီကောင်းဆိုရင်နှစ်လအတွင်းရောက်လာတယ်ပေါ့နော်အဲ့လိုမျိုးတွေစိုက်တာမျိုးတွေနဲ့ကျမတို့ပြန်ခုစားရမယ်ဆိုရင်တွိတ်ဆန်ချေးတွေနဲ့အခြေခံပြီးလုပ်တဲ့ကျမတို့ဟိုတဘာဝမီဩစာတွေနဲ့ပြန်ပြီးတော့ပြင်မယ်ဆိုလို့ရှိရင်တော့အဲ့မြေကြီးတွေပြန်ပြီးတော့ကောင်းလာနိုင်ပါလေ။နောက်ပြီးတော့ကျမတို့တဆိုင်ညောစာလို့ခေါ်ရဲပေါ့လေ။ဒီပဲပင်နုနုလေးပဲပင်နုနုလေးစိုက်ပန်းစပြီးတော့ဖူးတဲ့အချိန်မှာသူညောစာအမြင့်ဆုံးအချိန်မှာညင်မြုပ်တာမျိုးပေါ့။တဆိုင်ညောစာကျွေးတာမျိုးပေါ့နော်။နောက်မြေကိုတန့်ဆင်အောင်လုပ်တဲ့ဒီ tricoder မှမှုတွေထက်သွင်းပေးတာမျိုးတွေနဲ့ဆိုရင်တော့ကျမတို့အဲ့ညီရစိုက်ပျိုးညီဖြစ်နေပြန်လဲပြီးတော့ရရှိနိုင်ပါလေဆရာ
။ကျေရှုငါပြောဆိုင်တာကချင်ပြည်နယ်ဘက်မှာပဲလားတခြားဘယ်နေရာတွေမှာဆိုက်ပါသေးလဲဆရာ
ဒီတရုတ်လူမျိုးတွေဆိုက်တာဆိုတော့လေကျမတို့ကြားတာတော့အဲစကိုင်းတိုင်းဘက်မှာလဲနည်းနည်းတော့ကြားတယ်ဆရာမခိုင်းဘက်လေကတားတို့ဘာလို့အဲ့ဘက်တွေရောလဲကြားပါတယ်တို့လေညင်ငှားပြီးတော့ဆိုက်တာမျိုးတွေန
ော်ဒီဘလုံးငါပြောမျိုးကိုတို့တရှုငါပြောအနေနဲ့တရှုထုတ်ပြီးတော့ဆိုက်တာ
ဟောဘောဆရာမခွန်ဝါဘောနော်ခွန်ဝါကျမတို့စီမှာစားမယ်ဆိုရင်ရှစ်ရှစ်ကျွတ်ကျွတ်ခွန်ဝါမပြောသေးဘူးပေါ့နော်အဲ့ဒီဟာကိုပဲသူတို့တုံးနေတုံးတဲ့ခါမှာသူကဟိုတခိုင်မှာဆိုလို့ရှိရင်အဖေးရေကြွညာရယ်ပေါ့ဆရာမအဲ့လိုမျိုးနေနေဆိုတော့လေသူတို့တရုတ်ပြည်ကိုတင်နေတရုတ်ပြည်မှာလည်းဒီဟာဆိုက်လို့အဆင်မပြေတဲ့ဒေတာတွေဖြစ်တဲ့ခါမှာပေါ့မပြောသေးဆိုက်လို့အဆင်မပြေတဲ့ဒေတာတွေကိုတင်ပို့တာခွန်ဝါသည်လို့ခေါ်တာပေါ့နော်ကျမတို့ဆိုတာရွှေဝါမပြောလို့မျိုးပေါ့
သိဖို့လားဆရာ
ဟုတ်ကဲ့ဆရာမတီးမွေးမှာကြတော့ကျမတို့အစိမ့်ရှိရယ်အဝါရှိရယ်ပေါ့သူကအဝါမျိုးတွေများပါတယ
်ဒေါက်တာတန်ခမ်းရှင်ရဲ့ပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်မြန်မာနဲ့တရှိငပြောတော့ခင်ပြဆက်ပြောပြခဲ့တာပါအခုတော့ VOA American တန်ရဲ့စောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုစုံဝင်လိုက်ပြောပြပေးပါအောင်ခင်ဗျာ
မနက်ကရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်၃ဘွဲ့ကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်မှာ10/29စစ်စင်ရေးစတင်ခဲ့တဲ့အချိန်ကစလို့နေရစွန့်ခွာထွက်ပြေးရသူပြည်ပြင်းဒုက္ခသည်ပေါင်း5000နီးပါးရှိခဲ့ပြီလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညီနိုင်ရေးမှူးချုပ် UN အိုချာကဒီကနေ့နိုဝင်ဘာလ10ရက်နေ့မှာပြောပါတယ်နိုဝင်ဘာ9ရက်အထိရှမ်းမြောက်ပိုင်းကတိုက်ပွဲတွေကြောင့်အရသာပြည်သူ5000နီးပါးနေရစွန့်ခွာထွက်ပြေးရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာတရုတ်မြန်မာနယ်စပ်မှာတိုက်ခိုက်နေသူတွေအနေနဲ့တရုတ်ရဲ့လုံခြုံရေးအပေါ်အလေးထားဖို့တရုတ်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းတိုက်ပွဲတွေဖြစ်နေတာကိုတရုတ်ကအခုလိုစိုးရိမ်တောင်းဆိုလိုက်တဲ့အကြောင်းနဲ့နေဆက်လုံခြုံရေးအတွက်တိုက်ပွဲတွေချက်ချင်းရဖို့ကိုလည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဒွန်ဘင်းကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်တာဖြစ်ပါတယ်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာရင်းနှံတဲ့သဘာဝတန်ခွေပိုင်လိုင်းတွေရဲ့လုံခြုံမှုဘိုင်းကိုတော့မထိခိုက်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာဣသရေလအနေနဲ့ဂါဇာကမ်းမြောင်ဒေသကိုတိုက်ခတ်သိမ်းပတ်ပြီးအုပ်ချုပ်ဖို့အစီအစဉ်ရှိဘူးလို့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကအမေရိကန်အခြေစိုက် Fox သတင်းဌာနကိုပြောကြားလိုက်ပါတယ်။ဟာမတ်စ်နဲ့အပြစ်ခတ်ရဆဲတာဟာလက်နက်ချအညံ့ခံတဲ့သဘောတည်းရောက်တဲ့အတွက်ဟာမတ်စ်အဖွဲ့နဲ့အပြစ်ခတ်ရဆဲရေးလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်နတန်ယာဟုကပြောပါတယ်ခင်ဗျာ။ဣသရေလနိုင်ငံတောင်ပိုင်းကစာတင်ကြောင်းကိုစီးရီးယားဘက်ကဒရုန်းနဲ့ပစ်လိုက်လို့လက်တုံပြန်နေခဲ့တယ်လို့အစ္စရေးကဆိုပါတယ်စီးရီးယားနိုင်ငံမှာအခြေစိုက်တဲ့အဖွဲ့အစည်းတစ်ခုကဒရုန်းယာဉ်နဲ့ပစ်ခတ်လိုက်တာကြောင့်အစ္စရေးနိုင်ငံတောင်ပိုင်းအိုင်လီယက်မြို့မှာရှိတဲ့စာတင်ကြောင်းကိုမနေ့ကြာတာပြင်းနေ့ကထိသွားတာလို့လက်တုံပြန်တက်ခတ်ခဲ့တဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါကိုစောဝင်းလေးအခုလိုသတင်းအချင်းချုပ်အပီမှာတော့ VOA American တန်ရဲ့ဒီညတောက်ကြညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လေမှုကကိုရဲနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ John Dryden တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America.